Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့2018ခုနှစ်ဒီဇင်ဘာ January 6ရက်စနေနေ့မနက်ဖြန် VOA အသံလွှင့်အစီအစဉ်တွေစတင်နေပါပြီ။ line meter 3240 line meter 190ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖြန်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ။ ဤရမဆန္ဒပြပွဲတွေဖြစ်နေတဲ့အချိန်နဲ့ပတ်သက်ပြီးကုလသမဂ္ဂလူမျိုးရေးကောင်စီမှတောက်ကြနေကအရေးပေါ်အစည်းအဝေးတရားလုပ်ပါတယ်။တောင်မြောက်ကိုရီးယားနိုင်ငံကအစီအမံဆွေးနွေးပွဲကိုရှေ့တရင်ဘက်အင်ကာနီမှာလုပ်ပါမယ်။ဗင်နီဇွဲလာကလက်ရှိနဲ့အရင်တာဝန်ရှိသူတွေကိုအမေရိကန်ကတန်ခတ်ရေးယူလိုက်ပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုမြန်ခင်နာဆီယာမဲ့သတင်းလွှာတွေထဲမှာတော့တောင်နှင်းမြောက်ကိုရီးယားနိုင်ငံတို့စစ်မဲ့ဒေသမှာအစ်စ်မြင့်ဆွေးနွေးပွဲစတင်ဖို့သဘောတူညီချက်ရလိုက်တဲ့အကြောင်းနဲ့အတူဘင်္ဂလားဒေ့ရှ်ကိုသွားတဲ့ Islamic နိုင်ငံများအဖွဲ့ OIC ကရိုဟင်ဂျာဒုက္ခသည်တွေနဲ့ပတ်သက်လို့အစီရင်ခံစာထုတ်ပြန်လိုက်မယ်ဆိုတာနဲ့အတူ
In this report we will put our recommendation and also our advice regarding the situation of
အစီရင်ခံစာထဲမှာအကြံပြုချက်ထောက်ခံချက်တွေထည့်သွင်းသွားမယ်လို့အဖွဲ့ခေါင်းဆောင်ပြောကြားချက်ကိုနှာစင်ရပါမယ်2018ခုနှစ်မှာရန်ကုန်တိုင်းဒေသကြီးအတွင်းမှုခင်းကြဆင်းဖို့လင်းယုံစီမံချက်စတင်နေပါတယ်အချိန်ခါမဟုတ်မိုးရွာလို့မြန်မာနိုင်ငံနေရာတော်များများမှာကောက်ပဲသီးနှံတွေပျက်စီးကုန်ပါတယ်ဒီလိုသတင်းစာတွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်ဒီအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့စနေနေ့မနက်ခင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ကကြေညာပါမယ်ရှင်
ဤရနိုင်ငံမှာအစိုးရလူလာသူနဲ့ဆန့်ကျင်သူတွေရဲ့အပြိုင်ဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးဆွေးနွေးဖို့ကုလသမဂ္ဂလူမျိုးရေးကောင်စီရေးပေါ်အစည်းအဝေးတစ်ရပ်ကိုတောက်ကြနေကြလို့ပါတယ်။အဲဒီဆန္ဒပြပွဲတွေကနေလူ22ယောက်တည်ဆုံပြီးတထောင်ကျော်အဖမ်းခံထားရပါတယ်။တောက်ကြနေလူမျိုးရေးကောင်စီအစည်းအဝေးခေါ်ဖို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေလီကပန်ကြားတာပါ။ပရုရှားနဲ့တခြားဖွဲ့ဝင်နိုင်ငံတွေကတော့ဒီလိုရအပေါ်ဝေဖန်ပြောဆိုပါတယ်။ဆန္ဒပြပွဲတွေဟာပြည်တွင်းရေးကိစ္စဖြစ်ပြီးနိုင်ငံတကာငြိမ်းချမ်းရေးနဲ့လူမျိုးရေးကိုချိန်ချောက်မှုမရှိဘူးလို့ပြောကြပါတယ်။ဤရနိုင်ငံသားအားလုံးအနေနဲ့စိုးရင်ကြောက်ရွံ့မှုဒါမှမဟုတ်အကြမ်းဖက်ခံရတဲ့နောက်ဆက်တွဲအခြေအနေတွေနဲ့မကြုံရပဲလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုငြင်းချမ်းစွာကျင့်သုံးခွင့်ရစေဤရအာဏာပိုင်တွေအနေနဲ့ချက်ချင်းလှုပ်ဆောင်သင့်တယ်လို့ကုလသမဂ္ဂအထူးဆောင်ရွက်စစ်ဆေးရေးမှူး၄ဦးကပြောတာကိုလူမျိုးရေးကောင်စီအစည်းအဝေးမှာကိုကပြောဆိုပါတယ်အစည်းအဝေးမှာအဖွင့်စကားတွေပြောပြီးတဲ့နောက်တမ်မတ်ကြီးဟေလီကသူ့အလှည့်ကြတဲ့အခါဆန္ဒပြပွဲတွေဟာကဘာကအာယုံဆိုင်ရမယ့်ကိစ္စဖြစ်တယ်လို့ပြောပါတယ်လူမျိုးရေးကောင်စီကကင်တွယ်တဲ့ကိစ္စရပ်တွေထဲမှာလူ့အခွင့်အရေးအတွက်နေရာမရှိဘူးလို့အဖွဲ့ဝင်နိုင်ငံတချို့ကယူဆပေမဲ့အမေရိကန်ကတော့အဲ့ဒါကိုသဘောမတူဘူးလို့တမ်မတ်ကြီးဟေလီကပြောပါတယ်။လူမျိုးရေးကောင်စီရဲ့ဖိတ်ကြားချက်နဲ့တက်ရောက်တဲ့အီရန်တမ်မတ်ကြီးဂိုလမ်မာလီခူရှူးကနောက်ဆုံးမှစကားပြောခွင့်ရပြီးရီမင်နဲ့အရှိအလေပိုင်းမှာပဋိပက္ခတွေဖြစ်နေခြင်းအီရန်အရေးဒီလိုအစည်းအဝေးမျိုးလုပ်တာဟာလူမျိုးရေးကောင်စီရဲ့ဂုဏ်သိက္ခာကျဆင်းတယ်လို့ပြောပါတယ်။ရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးဆာဂီရိုက်ခော့ဖ်ကလည်းတောက်ကြနေစီဝေးလို့ဖို့အမေရိကန်ကတွန်းအားပေးတာဟာအီရန်ပြည်တွင်းရေးမှာဝင်ရောက်ဆက်ဖက်တာဖြစ်တယ်လို့ပြောပါတယ်
။ပါကစ္စတန်ကိုအမေရိကန်ကအထောက်ကူပေးမှုဆိုင်းငံ့လိုက်တာဟာလုံခြုံရေးပူးပေါင်းဆောင်မှုနဲ့ဒေသရင်းငြိမ်းချမ်းရေးကြိုးပမ်းမှုတွေအတွက်နိုင်ငံလက်တွဲဆောင်ရွက်နေမှုကိုထိခိုက်စေနိုင်ပေမဲ့ပါကစ္စတန်ရဲ့အကြမ်းဖက်ဝါဒဆွဲတိုက်ဖြတ်လုပ်ငန်းကိုတော့မထိခိုက်စေပါဘူးလို့ပါကစ္စတန်စစ်တပ်ကတောက်ကြနေမှာပြောပါတယ်။ပါကစ္စတန်ငွေအတွက်ဘရော့မှတိုက်ခိုက်မှာမဟုတ်ပဲငြိမ်းချမ်းရေးအတွက်ပဲတိုက်ခိုက်မှာဖြစ်ကြောင်းပါကစ္စတန်စစ်တပ်ပြောခွင့်ရဗိုလ်ချုပ်အစစ်ကဂိုဖာကVOA ကိုပြောပါတယ်အာဖဂန်တာလီဘန်တွေနဲ့ဟာကန်ဒီအကြမ်းဖက်ကွင်းရဲ့ဖွဲ့တွေနှိမ်နင်းနေတဲ့ပတ်သက်ပြီးပါကစ္စတန်ဘက်ကပြက်ပြက်သားသားမလုပ်မချင်းအမေရိကန်ပြည်ထောင်စုကပါကစ္စတန်စစ်တပ်အတွက်လုံခြုံရေးကူညီပေးမှုတွေကိုဆိုင်းငံ့ထားမှာဖြစ်ကြောင်းထရမ့်အစိုးရဘက်ကကြေညာပြီးနေမှာကြေညာခဲ့တာပါဒီစစ်သွေးကြွအဖွဲ့တွေဟာပါကစ္စတန်တန်းကနေလှုပ်ရှားနေတာဖြစ်ပြီးအာဖဂန်နစ္စတန်ကအမေရိကန်တပ်တွေကိုတိုက်ခိုက်နေတယ်လို့လည်းဆက်ဆွဲပါတယ်ပါကစ္စတန်စစ်တပ်ဦးဆောင်တဲ့အကြမ်းဖက်ဝါဒဆွဲနှိမ်နင်းလှုပ်ဆောင်မှုတွေကဘယ်သူဘယ်ဝါမှခွဲခြားပဲဟက်ကာနီအပါဝင်အကြမ်းဖက်သမားတွေကိုပြစ်မှတ်ထားတိုက်ခိုက်နေတာဖြစ်ကြောင်းနဲ့ပါကစ္စတန်နဲ့မှအကြမ်းဖက်ဖွဲ့ဘယ်ဖွဲ့မှမနေနိုင်တော့ဘူးလို့လည်းဗိုလ်ချုပ်ဂါဖောကပြောပါတယ်။ပါကစ္စတန်နိုင်ငံရဲ့ဌာနကလည်းကြေညာချက်ထုတ်ပြန်ပြီးအမေရိကန်ပြည်ထောင်စုရဲ့လှုပ်ရက်အတွက်ဝေဖန်ရှုံချခဲ့ပါတယ
်။နိုင်ငံသားအစိမ့်မြင့်ဆွေးနွေးပွဲလို့ဖို့တောင်ကိုရီးယားကကမ်းလှမ်းတာကိုမြောက်ကိုရီးယားကတောက်ကြနေမှလက်ခံလိုက်ပြီးဖြစ်ပြီးနေဆက်အပြစ်ရစစ်မဲ့စုံပန်မွန်ဂျုံကြီးရွာမှာရှိတဲ့ဘက်အင်ကာဇန်နဝါရီလ9ရက်နေ့ကျရင်တွေ့ဆုံဆွေးနွေးကြပါရမယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ဘူးတွဲပြီးနှစ်ဆင်လုပ်နေကြစီးရေးလေ့ကျင့်မဲ့အစီအစဉ်ကိုတောင်ကိုရီးယားကအင်ရှင်အဖြစ်လက်ခံကျင်းပမယ်။အိုလံပစ်အားကစားပွဲတော်ပြီးတဲ့အထိဖြည့်ဆိုင်ထားမယ်လို့အမေရိကန်နဲ့တောင်ကိုရီးယားတို့ကဆုံးဖြတ်ခဲ့ပြီးနောက်တည့်မှာပဲဆွေးနွေးပွဲလုပ်ဖို့ကမ်းလှမ်းတာကို မြောက်ကိုရီးယားကလက်ခံလိုက်တာပါဇွန်နေပွဲတွင်ဖျုံချန်းအိုလံပစ်အားကစားပွဲတော်မှာမြောက်ကိုရီးယားပါဝင်ရင်းနဲ့လူမျိုးရေးဆိုင်ရာတခြားကိစ္စရပ်တွေကိုအဓိကဆွေးနွေးကြမယ်လို့ခန့်မှန်းထားပါတယ်ဒါဟာကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကိမဲ့ရေးအခြေအနေစီဥတီတဲ့အပေါင်းလက္ခဏာဆောင်အဆင့်တစ်ခုအဖြစ်လေ့လာသူတွေကမြင်ပါတယ်ဒီတော့တွင်မှာပဲကိုရီးယားကျွန်းဆွယ်အရေးတရုတ်အထူးတန်တမန်ခေါင်းရွှန်ယူဟာသူနဲ့အလားတူတောင်ကိုရီးယားအထူးတန်တမန်လီဒိုဟွန်နဲ့တောက်ကြံနေကစိုးမျိုးတော်မှာတွေ့ဆုံဆွေးနွေးပါတယ်ကိုရီးယားကျွန်းဆွယ်မှာအခြေအနေတွေတိုးတက်လာစေရေးဖြစ်ရှင်းတာမှာတောင်ကိုရီးယားနဲ့တရုတ်တို့ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပြီးအဆက်အသွယ်လုပ်ရေးကိစ္စကိုလည်းထောက်ခံသွားမှာဖြစ်တယ်လို့ဇွန်နေပွဲတွင်တရုတ်အထူးတန်တမန်ခေါင်းကပြောသွားပါတယ
်။ဂျီပင်နိုင်ငံကလူသားချင်းစာနာမှုအကူအညီလိုအပ်နေသူ22သန်းကျော်အတွက်အရေးပေါ်ကယ်ဆယ်ကူညီမှုဖြစ်ဒေါ်လာငွေတန်း50ပေးအကြောင်းကုလသမဂ္ဂကတောက်ချန်နေမှာကြေညာချက်ထုတ်ပြန်ပါတယ်။ကုလသမဂ္ဂလူသားချင်းစာနာမှုနဲ့အရေးပေါ်ကယ်ဆယ်ကူညီရေးဆိုင်ရာလက်ထောက်တွင်းမှုချုပ်မတ်လိုခုတ်ကဂျီပင်နိုင်ငံရဲ့လူသားချင်းစာနာမှုအခြေအနေသိဆိုးနေတာအတွက်စိုးရိမ်ရဆဲဖြစ်ကြောင်းပြောကြားလိုက်ပြီးမကြာသေးခင်ကတိုးလာတဲ့တိုက်ခိုက်မှုတွေနဲ့လေကြောင်းတိုက်ခိုက်မှုတွေအခြေအနေကိုပိုပြီးဆိုးစေတယ်လို့ကြေညာချက်မှာဖော်ပြပါတယ်။အခြေအနေဆိုးရမလားစေဖို့ဝင်းကရောမြေပြင်မှာတိုက်ခိုက်မှုတွေကျော်ပေါင်းအောင်လုပ်အောင်မှာဖြစ်တယ်လို့လူသားချင်းစာနာမှုထောက်ကူတွေပို့ပေးဖို့စိတ်ကမ်းတွေကိုဖွင့်ပေးထားမှာဖြစ်ပြီးထောက်ပံ့ငွေအများပြားကိုအများလှူဒန်းကြမှာဖြစ်မယ်လို့လည်းပြောပါတယ်။ရင်းမြန်မာတိုက်ပွဲတွေကြောင့်လူများစုကအခုခါမှာလူသားချင်းစာနာမှုအထောက်ကူပဲအားကိုးပြီးရှင်သန်ရပ်တည်နေရတယ်လို့ဆိုပါတယ်။အတစ်ချထားပေးမဲ့ရန်ပုံငွေဟာရင်းမြန်မာအစာရေးဆိုင်ငတ်မှုမဲ့အန်ဒီယကျုံနေရတဲ့ဒေတာ28ခုနဲ့မကြသေးခင်ကမှတိုက်ပွဲချိန်မြင့်လာတဲ့နေရာတွေအတွက်ထောက်ပံ့ဖို့ဖြစ်တယ်လို့ဆိုပါတယ်။ရင်းမြန်ဒုတိယဝန်ကြီးချုပ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့အဗ်ဒူမာလစ်ကတော့ရင်းမြန်ကသဘုံတွေအနေနဲ့ရက်သားတွေနဲ့နိုင်ငံရေးသမားတွေပေါ်ကျူးလွန်နေတဲ့အရာစွဲမှုတွေအားလုံးချက်ချင်းရပ်ပြရမယ်လို့တောက်ကြံနေမှာပြောပါတယ်။2014ခရဲကမြို့တော်ကိုတင်ထားတဲ့သဘုံတွေအနေနဲ့ဖမ်းထားသူအားလုံးလွှတ်ပေးဖို့ဒုံးကျည်နဲ့ပြစ်ခတ်မှုရပ်ဆိုင်ဖို့ပြန်ရက်သားတွေအတွက်လူသားချင်းစာနာမှုအကူအညီပေးခွင့်ပြုဖို့လည်းပန်ကြားခဲ့ပါတယ
်။ VOA American တိုင်းရဲ့မနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ဒီကနေ့စနေနေ့ဖက်သတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ဗင်နီဇိုလားနိုင်ငံကလက်ရှိတာဝန်ရှိသူတွေနဲ့တာဝန်ရှိသူဟောင်းတွေစုစုပေါင်း4ဦးကိုအကြံပြချာဆမှုဒါမှမဟုတ်ဗင်နီဇိုလားမှာဖိနှိပ်မှုတွေနဲ့ဆက်ဆက်ပြီးအမေရိကန်နိုင်ငံသားရဲ့ဌာနကတန်ခတ်အရေးယူမှုချမှတ်လိုက်ပါတယ်။တမဒမာဒူရိုနဲ့သူ့ရဲ့အတွင်းစီးကလူတွေဟာဗင်နီဇိုလားလူလူထက်သူတို့ရဲ့ကိုယ်ပိုင်အကျိုးစီးပွားကိုဆက်ပြီးဦးစားပေးနေကြဆဲပါ။အခုလှုပ်ဆောင်ချက်ဟာဗင်နီဇိုလားမှာအကြံပြချာဆနေတဲ့တမဒမာဒူရိုနဲ့တခြားလူတွေသူတို့ရဲ့လူဆောင်ချက်အပေါ်တာဝန်ယူရမယ်လို့အမေရိကန်ပြည်ထောင်စုကတန်နိဌန်ချထားတာကိုအထင်အရှားပြသလိုက်တာဖြစ်ပါတယ်လို့အမေရိကန်ဗန်နာရေးဝန်ကြီးစတီဗ်မန်နူချင်းကထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်စစ်ဖက်အကြီးတန်းတာဝန်ရှိသူတွေကိုဦးတည်ချက်ထားပြီးတန်ခတ်အရေးယူတာဖြစ်တယ်လို့ဗန်နာရေးဌာနကပြောပါတယ်မာဒူရိုအစိုးရလက်အောက်မှာအထင်ပြချစားတာနဲ့ဖိနှိပ်တာဆက်ပြီးအားကောင်းနေပါတယ်လက်ရှိအစိုးရတာဝန်ယူထားသူတွေရောအရင်တာဝန်ရှိသူတွေပါအထင်ပြချစားတာကနေဆက်ပြီးစီးပွားဖြစ်နေကြပါတယ်ဗင်နီဇိုလားနိုင်ငံသားတွေနိုင်ငံစီးပွားရေးနဲ့အခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့ဒီမိုကရေစီအဆောက်အအုံတွေယိုယွင်းပြတ်သုံးနေပေမဲ့လည်းသူတို့တွေကတော့အကျိုးဖြစ်နေကြသေးပါပဲလို့အမေရိကန်ဗန်ဒါရေးဌာနကပြောပါတယ်။အခုတန်ခတ်အရေးယူလိုက်သူတွေကတော့အာရာဂွာပြည်နယ်အုပ်ချုပ်ရေးမှူး၊ဘိုလီဗားပြည်နယ်အုပ်ချုပ်ရေးမှူးဟောင်း၊ဘိုလီဗီးယားနိုင်ငံတော်အဆောက်အအုံတက်မဟာမှုနဲ့ကြီးတက်ဗိုလ်မှူးချုပ်တူတို့ဖြစ်ကြပါတယ်။
အရင်ဆိုပြည်ထောင်စုတဲကနေခွဲထွက်ခဲ့တဲ့ဂျော်ဂျန်နိုင်ငံရဲ့သမရဟောင်းဖြစ်သူမီခဲလ်ဆက်ကတ်ဗီလ်ကိုသူသမရတာဝန်ထမ်းဆောင်နေစဉ်မှာဗန်လုပ်ငန်းရှင်တို့အသက်ခံရမှုနဲ့ပတ်သက်တဲ့တပ်တွေအထောက်အထားတွေဖုံးကွယ်ဖို့ကြိုးပမ်းမှုနဲ့ဂျော်ဂျီယာတရားရုံးကထောင်ဒဏ်3နှစ်ချမှတ်လိုက်ပါတယ်။မစ္စတာဆက်ကတ်ဗီလ်ဟာယူကရိန်းနိုင်ငံမှာရှိနေတာဖြစ်ပြီးတရားရုံးကသူ့မျက်ကွယ်မှာစီရင်ချက်ချခဲ့တာပါ။သူဟာယူကရိန်းကအိုဒက်ဆာဒေသအုပ်ချုပ်ရေးမှုဖြစ်တဲ့တာဝန်ထမ်းဆောင်နေရကနေ2016မှာယူကရိန်းသမရပေထရိုပိုရိုရှန်ကိုအာဂရီလိုက်စားမှုရှိနေတော့မယ်လို့ပြောပြီးအုပ်ချုပ်ရေးမှုတာဝန်ကနေနှုတ်ထွက်ခဲ့သူဖြစ်ပါတယ်။ဂျော်ဂျီယာမြို့တော်တစ်ပလစီကတရားရုံးကသူဟာသမရတာဝန်ယူထားချိန်မှာသမရအာနာသုံးပြီးဆန်ဒရိုကဗာလီယန်ဤအသက်ခံမှုနဲ့ပတ်သက်တဲ့တက်တေကန်အချက်လက်တွေကိုဖုံးကွယ်ဖို့စ조사ခဲ့တယ်လို့တက်ဖြတ်ခဲ့သူ၄ဦးကိုပါလွန်ငင်းချမ်းသာခွင့်ပေးခဲ့မှုနဲ့အဖြစ်ရှိတယ်လို့ပြောကြားခဲ့တာပါဆက်ကတ်ဖီလ်ကတော့အခုလိုအမိန့်ချတာဟာလုံးဝတရားမဝင်တယ်လို့ပြည်ရင်းနဲ့နိုင်ငံတကာဥပဒေတွေနဲ့ပါမကန့်ညီဘူးလို့သူ့ Facebook စာမျက်နှာမှာတောက်ကြံနေကရေးပါတယ်သူက2014ကနေ2000 2004 ခုနှစ်ကနေ2013ခုနှစ်အထိဂျော်ဂျီယာမှာသမ္မတတာဝန်ထမ်းဆောင်ခဲ့တာဖြစ်ပြီးသူ့သမ္မတတက်တန်းကုမ္ပဏီမှာယူကရိန်းကိုသွားခဲ့တာပါ။
တူရကီဆိုရဟာအဖွဲ့ဝင်28နိုင်ငံပါဥရောပသမဂ္ဂ EU နဲ့ဆက်ဆံရေးပြန်ကောင်းစေဖို့တန်တမာရေးနည်းလမ်းနဲ့အပြင်းထန်ကြိုးစားနေပြီးသမ္မတရီချစ်တိုင်ယက်အာဒိုဝန်ဟာပြင်သစ်နိုင်ငံမှာရောက်နေပါတယ်။သမ္မတအာဒိုဝန်နဲ့ပြင်သစ်သမ္မတအီမန်နူအယ်မက်ခရွန်တို့တောက်ကြာနေကတွေ့ဆုံပြီးဆီးရီးယားရေးနဲ့ကုန်သွယ်ရေးကိစ္စတွေကိုဆွေးနွေးကြပြီးတဲ့နောက်ကန်ထရိုက်စာချုပ်အတော်များများကိုသမ္မတအာဒိုဝန်ကလက်မှတ်ရေးထိုးပါတယ်။ပြင်သစ်လေယာဉ်ထုတ်လုပ်ရေးကုမ္ပဏီ Airbus ကနေ Turkish Airlines ကဂျက်လေယာဉ်25စင်းဝယ်ယူတဲ့သဘောတူညီချက်လက်မှတ်ရေးထိုးပွဲကိုလည်းသမ္မတနှစ်ဦးတက်ရောက်ပါတယ်။EU ဟာတူရကီရဲ့နံပါတ်1ပို့ကုန်သွင်းကုန်လုပ်ငန်းအဓိကဒေသပါ။ဒါပေမဲ့လည်းနှစ်ဖက်ကြားဆက်ဆံရေးကအဆင်ပြေလှပါဘူး။အဓိကကတော့တူရကီရဲ့လူခွင့်ရေးခြေနေသမရအာဒူဝန်ရဲ့အာဏာပိုကြီးလာစေတဲ့ပြီးခဲ့တဲ့နှစ်ကအငင်းပွားပွဲလူဆန္ဒခံရပွဲဒုက္ခတွေရွှေပြောင်းဝင်ရောက်တာနဲ့ EU တဝန်းမှာတူရကီနိုင်ငံသားတွေဗီဇာမဲ့သွားလာနိုင်ရေးတူရကီကကြိုးစားနေတဲ့ကိစ္စတွေကြောင့်ဖြစ်ပါတယ်။
ရန်ကုန်မြို့ကြီးရဲ့လမ်းမရေပေါ်မှာကားဆင်းရဲတိတ်များလာတာနဲ့မြတ်လမ်းကျောပိတ်ဆို့မှုအခြေအနေကလည်းတစ်နေ့တခြားဆိုးလာပါတယ်။ကားဟောင်းတွေတင်သွင်းခွင့်ပြစ်လိုက်တဲ့နောက်ပိုင်းလမ်းကျောပိတ်ဆို့မှုအခြေအနေပိုဆိုးလာတဲ့အတွက်တိုတာမော်တော်ကားကုမ္ပဏီကလမ်းအနေပညာပေးမှုတွေနဲ့ချက်ချင်းပဲစတင်အကူအညီပေးတော့မှာဖြစ်ပါတယ်။ဂျပန်ကကားကုမ္ပဏီကြီးဖြစ်တဲ့တိုတာဟာမြန်မာချက်ချင်းဤအဖွဲ့လမ်းလုံခြုံစိတ်ချမှုဆိုင်ရာနိုင်ငံတကာမိတ်ဆွေများအဖွဲ့တို့နဲ့အတူပူးတွဲပြီး2018ပထမနှစ်ဝက်မှာရန်ကုန်ကကျောင်းတွေမှာစမ်းသပ်စီမံကိန်းကိုစတင်တော့မှာပါ။ကျောင်းတွေတဝက်ကရန်သားအတော်လာတွေကိုလေ့လာပြီးကားရီမောင်းနဲ့နှုံထားတဲ့ကျောင်းသားငယ်တွေဘလို့ပုံစံလမ်းဖြတ်ကူးတယ်ဆိုတာအပါဝင်လေ့လာတဲ့စီမံကိန်းကိုစတင်တော့မှာဖြစ်ပါတယ်။ဒီစီမံကိန်းကနေရင်သွာလာမှုလမ်းကျောဆိုင်ရာအချက်လက်တွေကိုရယူမှာဖြစ်ပါတယ်။ဒီဖွဲ့ကမူလရန်ကျောင်းသူကျောင်းသားတွေနဲ့ဆရာဆရာမတွေအတွက်ပညာပေးစာဆောင်တွေကိုထုတ်ဝေမှာဖြစ်တယ်လို့ရေရှည်အတွက်လမ်းလုံခြုံရေးဆိုင်ရာအသိရှိစေဖို့မိဘအုပ်ထင်းသူတွေကိုပါလက်တွေ့သင်တန်းတွေပေးမှာဖြစ်ပါတယ်။ရင်းမှတ်တမ်းဝင်တဲ့ကားမတော်တဆဖြစ်မှုကြောင့်တည်ဆုံးရသူက2016မှာ4900အထိရှိနေတယ်လို့ပြည်တွင်းသတင်းတွေမှာဖော်ပြပေမဲ့ရင်းမှတ်တမ်းမဝင်တည်ဆုံးရသူကအများပြားရှိနေတာပါ။2013ခုနှစ်ထက်ကတစ်နှစ်ထဲမှာကို8000ကနေ13000လောက်တိရှိမယ်လို့ WHO ကခန့်မှန်းပါတယ်။မြန်မာနိုင်ငံမှာလမ်းဖြတ်ကူးသူတွေကိုဦးစားပေးရမယ်ဆိုတဲ့အသည့်လူမှုမှာမရှိသလိုမီးပွင်တွေကောင်းကောင်းမရှိတဲ့လမ်းတွေမှာလမ်းစည်းကမ်းဆိုင်ဖို့တွေတည်တည်ချာချာမတက်ဆင်ထားတာတွေကြောင့်ကားဆင်းရဲရုပ်တဲ့တိုးမြင့်လာပြီးကားမောင်းသူအများစုကအနေရကြီးတဲ့လမ်းကျောပြောင်းလာတွေလှုပ်လေရှိတာကြောင့်မတော်တဆဖြစ်မှုတွေတိုးလာခဲ့တာဖြစ်ပါတယ
်။စနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ခင်မျိုးသက်တို့ကြီးညာပေးသွားတာပါ။အခုဆက်တိုက်နားဆင်ရမယ့်သတင်းလွှာလေးတွေမှာတော့အရင်ဆုံးတောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံအဆင့်မြင့်ဆွေးနွေးပွဲဖြစ်မြောက်တော့မဲ့သဘောတူညီချက်အကြောင်းနားဆင်ရပါမယ်။အဆင့်မြင့်ဆွေးနွေးပွဲလုပ်ဖို့တောင်ကိုရီးယားဘက်ကကန့်လန့်တာကိုမြောက်ကိုရီးယားကလက်ခံလိုက်ပါပြီ။ကိုရီးယားနိုင်ငံကိုပိုင်းခြားထားပြီးလုံခြုံရေးအခိုင်အမာချထားတဲ့စစ်မဲ့ဒေတာပါမွန်ဂျွန်ကျေးရွာမှာဒီဆွေးနွေးပွဲကိုလုပ်မှာပါ။တောင်ကိုရီးယားမှာလုပ်မဲ့ဆောင်းရာသီအိုလံပစ်အားကစားပွဲတော်ပြီးတဲ့အထိတောင်ကိုရီးယားအမေရိကန်ပူးတွဲစီရင်လက်ကျင့်မဲ့အစီအစဉ်ကိုရွှေ့ဆိုင်းထားမယ်လို့နှစ်နိုင်ငံတာဝန်ရှိသူတွေပြောခဲ့ပြီးတဲ့နောက်အခုလိုကိုရီးယားနိုင်ငံဆွေးနွေးမဲ့ကိစ္စဖြစ်လာတာပါ။ကာလာဘပ်ရဲ့သတင်းဆောင်ပါကိုကိုကျော်ကျော်သိန်းကပြောပြပါမယ်ရှင်။
အိုလံပစ်အားကစားပွဲတော်ကိစ္စနဲ့ဆက်ဆံရေးအခြေအနေအားလုံးတိုးတက်အောင်ဘယ်လိုလုပ်ကြမလဲဆိုတာတွေကိုနေဆက်ကြီးရောမှာဇန်နဝါရီလ9ရက်အင်္ဂါနေ့ကျရင်ဆွေးနွေးကြဖို့တောင်ကိုရီးယားဘက်ကကန့်လန့်လာကိုလက်ခံတဲ့အကြောင်းမြောက်ကိုရီးယားကအကြောင်းကြားခဲ့တယ်လို့ပြည်လဲပေါင်းစည်းဆိုင်ရာတောင်ကိုရီးယားဝန်ကြီးဌာနကတောက်ကြာနေမနေ့မှာပြောတာပါ။သက်ဆိုင်ရာကိုယ်စားလှယ်အဖွဲ့တွေကိုဘယ်သူတွေဦးဆောင်မလဲဆိုတာမကြာခင်ကမှပြည်လဲဖွင့်လှစ်ထားတဲ့ဆက်သွေးလမ်းကြောင်းကနေတဆင့်နောက်သတင်းဘက်မှတတ်မှတ်ဆုံးဖြတ်မယ်လို့ဝန်ကြီးဌာနပြောခွင့်ရဖိုက်တဲဟွန်းကပြောပါတယ်။တောင်မြောက်ကိုရီးယားနိုင်ငံခြားဘယ်လိုဆွေးနွေးမှုမျိုးမဆိုဟာကိုရီးယားကျွန်းဆွယ်မှာဆက်ဆံရေးတိုးတက်စေမယ့်အပြုသဘောဆောင်တဲ့အဆင့်တစ်ခုဖြစ်ပြီးဒေသတွင်းအလုံးစုံတည်ငြိမ်ရေးအထောက်အကူဖြစ်စေမယ်လို့မြင်ကြပါတယ်။ဒီဖြစ်ထွန်းမှုကနေလူညုံရင်းဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးဖို့နဲ့အပြန်အလှန်ပြောဆိုနားထောင်ဖို့နှစ်ဖက်လုံးအတွက်အခွင့်အလမ်းရမယ်လို့မြောက်ကိုရီးယားရေးချွန်ကျင်သူတူဖြစ်သူဆိုမျိုးမြောက်ကိုရီးယားလေးလာရေးတက္ကသိုလ်ကပါမောက်ခရန်မူဂျင်းကပြောပါတယ်
။ရန်ကုန်청상은평창올림픽기간중
တောင်မြောက်ဆက်ဆံရေးစတင်ဖို့နှစ်ဖက်လုံးကအတော်လေးစိတ်ဝင်စားကြသလိုနှစ်ဖက်ဆက်ဆံရေးတိုးတက်ဖို့ရည်ရွယ်ချက်လည်းရှိကြပါတယ်။ဆိုတော့ဒီကြိမ်အဆင့်မြင့်ဆွေးနွေးပွဲမှာပျုံချန်းအိုလံပစ်မှာမြောက်ကိုရီးယားပါဝင်ရေးကိစ္စနဲ့တခြားလုံခြုံရေးဆိုင်ရာတွေကိုအာရုံစိုက်ဆွေးနွေးကြပါလိမ့်မယ်။အိုလံပစ်ပွဲမှာမြောက်ကိုရီးယားပါဝင်ရေးနှစ်ဖက်သဘောတူညီချက်ရမယ်လို့ခန့်မှန်းထားပါတယ
်။ဒါပေမဲ့လုံခြုံရေးဆိုင်ရာပါဝင်တခြားကိစ္စတွေမှာတော့နှစ်ဖက်စလုံးကအပြန်အလှန်ပြောဆိုကြမှာဖြစ်တယ်လို့တစ်ဖက်ကပြောတာကိုနောက်တစ်ဖက်ကနားထောင်မှလည်းဖြစ်တယ်လို့ပေါမောက်ခရဟန်းကသုံးသပ်ပါတယ်။ဒါအပြင်ကွန်မြူနစ်မြောက်ကိုရီးယားနဲ့ဒီမိုကရေစီနိုင်ငံတောင်ကိုရီးယားတို့အကြား တရားဝင်ပြန်ပြီးဆွေးနွေးကြတာကနေကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းမဲ့ရေးအပေါင်းလက္ခဏာဆောင်လမ်းကြောင်းစီဥတည်သွားနိုင်တယ်လို့လည်းပေါမောက်ကရဟန်းကမြင်ပါတယ်
။ Yanggok Jeongsang은 평창 올림픽이 안전하고 성공적으로 개최되도록 최선을 다하고
강 코리아 쪽 뉴클리어 게임의 이 기사가 예지비 약 코리아 쪽 또 아메리칸의 세세 니나이가 예지바. 다장 평창 올림픽 뽀에 아오미무 야라고 알레병 피 아동차 비로 나 나이간 자 세세이 변티 싸우자 바메. 약 코리아네 아메리칸 자 스윈웨보고 레 나팟 슬롱고 당 코리아가 나차 바레메.
아나가마 4 나이간 6 나이간 스윈웨보레 가니 데신 ငင်းချမ်းကြီးတိဆောက်ဖို့ဖြစ်လာနိုင်ခြေရှိတယ်လို့လဲပေါမောက်ကရန်ကသုံးသပ်ပါတယ်အမေရိကန်နဲ့တောင်ကိုရီးယားတို့ကြားနှစ်ဆင်လုံးနေကြပူးတွဲစီရေးလေ့ကျင့်မှုကိုနောက်လာမှာကျင်းပမယ်အိုလံပစ်ပွဲတော်ပြီးတဲ့အချိန်ထိရွှေ့ဆိုင်းထားမယ်လို့အမေရိကန်နဲ့တောင်ကိုရီးယားတို့ဆုံးဖြတ်အပြီးသိမ်မကြခင်မှာပဲအဆင့်မြင့်ဆွေးနွေးပွဲလုပ်ဖို့မြောက်ကိုရီးယားကတောက်ကြနေမှာလက်ခံလိုက်တာပါ Full Eagle လို့ခေါ်တဲ့ပူးတွဲစီရေးလေ့ကျင့်မှုကိုဖေဖော်ဝါရီလနဲ့ဧပြီလအတွင်းနှစ်ဆင်လုံးလေ့ရှိပြီးအလားတူစီရေးလေ့ကျင့်မှုတွေတဲ့ကမ္ဘာပေါ်မှာအကြီးဆုံးဖြစ်ပါတယ်တောင်ကိုရီးယားနိုင်ငံနဲ့ဒေသတွင်းကိုခုခံကာကွယ်ရေးအစင်းသင်းဖြစ်မှုအားကောင်းစေဖို့အတွက်ကြီးရည်လီတပ်ဖွဲ့တွေနဲ့အထူးစစ်စင်ရေးတပ်ဖွဲ့တွေပူးတွဲပြီးလေ့ကျင့်တာပါအဲ့ဒီစီးရေးလေ့ကျင့်မှုတွေကိုမြောက်ကိုရီးယားကအမြဲကန့်ကွက်ပြောဆိုပါတယ်မြောက်ကိုရီးယားဟာဒုံးကျည်ပြစ်လွတ်စမ်းသပ်တာတွေနဲ့6ကြိမ်မြောက်နဲ့အကောင်းဆုံးနျူကလ িয়ার စမ်းသပ်မှုကိုမကြသေးခင်လတွေတွင်လုပ်ခဲ့တာကြောင့်နိုင်ငံတကာကတန်ခတ်အရေးယူထားတာပါအဲ့ဒီအရေးယူမှုတွေနဲ့သမ္မတထရမ့်အဆိုအရကတင်းတင်းမာမာပြောတာတွေကိုမြောက်ကိုရီးယားအစိုးရကဂရုမစိုက်ဘဲလက်နက်အစီအစဉ်တွေကိုဆက်လုပ်နေသေးပါအမေရိကန်ရဲ့ကျူးကျော်မှုကိုကာကွယ်ဖို့ဒီလိုလုပ်နေတာလို့မြောက်ကိုရီးယားဘက်ကပြောပါတယ်ခင်ဗျာ
ကိုချောသိန်းပြောပြသွားတာပါရှင်အခု OIC Islamic နိုင်ငံများအဖွဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေစီတွားရောက်ခဲ့တဲ့အကြောင်းနှားစင်ရပါမယ် OIC လို့ခေါ်တဲ့ Islamic နိုင်ငံများအဖွဲ့ကကိုယ်စားလှယ်တချို့ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာမွတ်စလင်ဒုက္ခသည်စခန်းတွေစီကို January 4ရက်နေ့ကတွားရောက်ကြည့်ရှုခဲ့ကြပါတယ်သူတို့ဘက်ကရိုဟင်ဂျာတွေရဲ့အခြေအနေအကြောင်းအစီရင်ခံစာတစ်စောင်ထုတ်ပြန်ဖို့လည်းရှိနေပါတယ်ဒီအကြောင်း Writer သတင်းဌာနကရေးတဲ့သတင်းဆောင်ပါကိုကိုကျော်အောင်လွင်ကပြောပြပါမယ်ရှင
်အဖွဲ့ဝင်73ဦးပါတဲ့ Islamic နိုင်ငံများအဖွဲ့ OIC ကကိုယ်စားလှယ်တွေဟာ Bangladesh နိုင်ငံရဲ့နေဆက်မှာရှိတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်စခန်းတွေကို January 4ရက်နေ့တုန်းကတွားရောက်ခဲ့ကြပါတယ်အားမကျင့်ခံခဲ့ရတဲ့သူတွေမတရားစော်ကားခံခဲ့ကြရတဲ့ဒုက္ခသည်တွေရဲ့ပြောပြချက်တွေ့ကြုံတွေကိုသူတို့နားထောင်ခဲ့ကြပါတယ်အခုလိုဒုက္ခသည်စခန်းတွေကိုလာပြီးတော့လေ့လာကြည့်ရှုနေခဲ့တဲ့ကိစ္စတွေကနေအစီရင်ခံစာတစ်စောင်ထုတ်ပြန်သွားဖို့ရှိတယ်လို့လည်းအဲ့ဒီ OIC ကိုယ်စားလှယ်အဖွဲ့ရဲ့ခေါင်းဆောင်ဒေါက်တာရာချစ်အယ်ဘလူချီကပြောပါတယ
် In this report we will put our recommendation and also our advice regarding the situation
ရင်းညာရဲ့အခြေအနေနဲ့ပတ်သက်ပြီးကျွန်တော်တို့ရဲ့အကြံပြုချက်တွေနဲ့ထောက်ခံချက်ကိုအစီရင်ခံစာထဲမှာထည့်သွင်းသွားဖို့ရှိပါတယ်ဒီနိုင်ငံအတွင်းကကျွန်တော်တို့ရဲ့မွတ်စလင်ညီအစ်ကိုတွေရဲ့တကယ့်အခြေအနေတွေကိုသိနိုင်မြင်နိုင်အောင်အခုဒီခရီးစဉ်ဖြစ်မြောက်အောင်စီစဉ်ပေးခဲ့တဲ့ဘင်္ဂလားဒေ့ရှ်အစိုးရကိုကျွန်တော်တို့ဘက်ကကျေးဇူးတင်တဲ့အကြောင်းကျွန်တော်ထပ်ပြောပြစ
ီ OIC ကိုယ်စားလှယ်အဖွဲ့မှပါဝင်သူအမျိုးသမီးရာအီဟန်ဘင်တီအဗ်ဒူလာကတော့ရိုဟင်ဂျာတွေကြုံတွေ့ကြရတဲ့အဖြစ်ဟာလူမျိုးနွယ်စုလိုက်ရှင်းလင်းဖယ်ရှားမှုပဲလို့ဆိုပါတယ
် The stories that they shared with us they say that yes there's a killing torturing
သူတို့ကြုံရတဲ့အဖြစ်အပျက်တွေကိုကျမတို့ကိုပြန်ပြီးတော့ပြောပြချက်တွေအရာတပ်ဖြတ်မှုနှိမ်ပန်းနှိပ်စက်မှုနဲ့စဉ်းစားလို့တောင်မရနိုင်လောက်အောင်ဆိုးရွားတဲ့အခြေအနေတွေနဲ့သူတို့ကြုံခဲ့ရတာပါကျမတယောက်တည်းရဲ့အမြင်ပြောရမယ်ဆိုရင်တော့ဒါကလူမျိုးတုံးတပ်ဖြတ်မှုလူမျိုးနွယ်စုလိုက်ရှင်းလင်းဖယ်ရှားမှုလူနည်းစုရိုဟင်ဂျာတွေကိုကျူးလွန်တဲ့ပြစ်မှုတွေပါဘာကြောင့်လဲဆိုတော့သူတို့ကမွတ်စလင်ဖြစ်နေလို့လေကျမတို့ကနိုင်ငံ58နိုင်ငံစုပေါင်းထားတဲ့ OIC အဖွဲ့ရဲ့အကြံပေးတွေပါမြန်မာနိုင်ငံတွင်းကမွတ်စလင်တွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကျမတို့အရန်ကိုစိုးရိမ်ပူပန်ပါတယ
်။ OIC အဖွဲ့ရဲ့ကိုယ်စားလှယ်တစ်ဦးဖြစ်တဲ့ SK Kagawa ကတော့ပြည်မှုကျူးလွန်သူတွေကိုအရေးယူနိုင်မှဖြစ်မယ်လို့ဆိုပါတယ
်။ Our call would be to document and have these people brought before justice.
ကျွန်တော်တို့ရဲ့လုံဆောင်မှုကမှတ်တမ်းအဖြစ်ရှိသွားမှာပါ။အခုကိစ္စမှာအပြစ်ရှိတဲ့သူတွေကိုတရားဥပဒေအရအရေးယူရမှာပါ။ဒီဒုက္ခသည်စခန်းထဲမှာရှိနေတဲ့ရိုဟင်ဂျာတွေရဲ့နာကျင်မှုနဲ့အရာညက်တွေကိုတတ်တာပျောက်ကင်းအောင်ကုသနိုင်မှုကတရားဥပဒေအရအရေးယူဖို့ကလွယ်ပြီးတခြားလည်းမရှိပါဘူးအဲလိုမှမဟုတ်ရင်တို့ဟာသစ္စာအဖောက်ခံရတယ်လို့ခံစားရပါလိမ့်မယ
်ရခိုင်ပြည်နယ်မြောက်ပိုင်းမှာလွန်ခဲ့တဲ့လေးလလောက်ကဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေနဲ့အစိုးရလုံခြုံရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းရေးတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာခဲ့ကြတဲ့ရိုဟင်ဂျာမွတ်စလင်အရေအတွက်ဟာအခုဆိုရင်6,500,000လောက်ရှိသွားခဲ့ပါပြီ
ကိုချောအောင်လွင်ပြပြခဲ့တာပါရှင်အခုတော့ရန်ကုန်တိုင်းဒေသကြီးမှာမှုခင်းကြဆင်းရေးစတင်ဆောင်ရွက်နေတဲ့အကြောင်းပြောပြပါမယ် 2018ခုနှစ်မှာရန်ကုန်တိုင်းဒေသကြီးအတွင်းမှုခင်းကျဆင်းရေးအတွက်ရန်ကုန်တိုင်းဒေသကြီးရတဖွဲ့ကလင်းယုံစီမံချက်ကိုဆောင်ရွက်နေပါတယ်။စာဝင်နေရေးကြက်တဲမှုတွေရှိနေသမျှခိုးဝှက်လူရက်မှုတွေစတဲ့မှုခင်းတွေကတော့ရှိနေဦးမှာဖြစ်တဲ့အကြောင်းဒေသမျိုးကံတွေကတော့ပြောကြပါတယ်။အခုလိုရာဇဝတ်မှုကျဆင်းရေးစီမံချက်တွေကဘလောက်ထိရောက်နိုင်မလဲဆိုတာကို VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင်။
2018ခုနှစ်အတွင်းမှာရန်ကုန်တိုင်းဒေသကြီးတွင်မှုခင်းကျဆင်းစေဖို့တိုင်းရင်းတပ်ဖွဲ့ကလင်းယုံစီမံချက်ကိုဇန်နဝါရီ1ရက်နေ့ကစတင်နေပါတယ်။ဒီနှစ်အတွင်း3လတကြိမ်ခွဲပြီးစီမံကိန်းကို4ကစောင့်ရသွားမှာဖြစ်တယ်လို့ရန်ကုန်တိုင်းဒေသကြီးရဲတပ်ဖွဲ့မှူးချုပ်ရဲမှူးလဝေကဗီဒီယိုကိုအခုလိုပြောပါတယ်။
ဇန်နဝါရီ1ရက်နေ့ကနေပြီးတော့မတ်လ31ရက်နေ့ထိအလင်းရောက်စီမံချက်1ဖေဖော်ဝါရီ1ရက်ကနေပြီးတော့ဇွန်30ရက်နေ့ထိလင်းရောက်စီမံချက်2ဟာဇူလိုင်လ1ရက်နေ့ကနေပြီးတော့စက်တင်ဘာလ30ရက်နေ့ထိကလင်းရောက်စီမံချက်4အော်ဒီဘာလ1ရက်နေ့ကနေပြီးတော့ဒီဇင်ဘာ31ရက်ထိကလင်းရောက်စီမံချက်4အဲ2018ခုနှစ်တစ်ခုလုံးကိုလင်းရောက်စီမံချက်အဆင့်1 2 3 4နဲ့ဟာလား3လတကြိမ်အပိုင်း4လိုင်းခွဲပြီးတော့ဆောင်းသွားမယ်
ဒီကနေ့2018ခုနှစ်တုန်းကလည်းစွန့်ဆွေစီမံချက်ချပြီးမှုခင်းကျဆင်းရေးတွေကိုဆောင်ရွက်ခဲ့ပါတယ်။အဲဒီစီမံကိန်းတော့အောင်မြင်ခဲ့တယ်လို့ရဲမှူးလဝေကဆိုပါတယ်
။ဒီကနေ့နှစ်ကတော့ဟာလားစွန့်ဆွေစီမံချက်နဲ့ဆောင်ရွက်ခဲ့တဲ့ကြောင့်ဟာလားဘာပဲပြောပြော2016နဲ့2019နှိုင်းယှဉ်တဲ့အခါမှာလူသက်မှုတွေ၊လူရဲမှုတွေ၊ပြန်ပေးမှုတွေ၊ဖောက်ထွင်းမှုတွေကတစ်နှစ်တပေါ့နော်ဟို2016နဲ့2019နှိုင်းယှဉ်ကြရ2016မှာကျွန်တော်စွန့်ဆွေစီမံချက်ဆောင်ရွက်တဲ့2016ရဲ့ဆိုင်2019ခုမှာအမှုကြီးတွေကျောင်းနေကြဆင်ခရာတွေ့ရှိရတယ်။ဒါပြီးတော့ဒီရည်ကျွန်တော်ဆောင်ရွက်စီမံချက်ဒီဒါပဲအောင်မြင်တယ်လို့ကျွန်တော်တို့ဒါတုံ့တက်လို့တွေ့ရှိရတာပေါ့နော်
။လင်းယုံစီမံချက်ရခိုးဆိုးလူနိုင်ကျူးလွန်တွေကိုနှိမ်နင်းနေတာဖြစ်ပါတယ်။ဒီနှစ်ကုန်ပိုင်းလောက်ကစပြီးလမ်းမအုပ်စုဘွဲ့ရက်ပြာတောက်တုံးလူတွေကိုလည်းစီမံချက်နဲ့ဖမ်းဆီးခဲ့ပါတယ်။လင်းယုံစီမံချက်ကြောင့်တွာလာရအရင်ထက်လုံခြုံနေလို့ခံစားရပြီမဲ့စီးပွားရေးကြက်တဲမှုနဲ့ဒူးစီရိုက်မှုတွေဆက်ဆက်နေတယ်လို့ရန်ကုန်မြို့ကန်တယောက်ကထောက်ပြပါတယ
်။စီးပွားရေးကောင်းကောင်းလာပြီအကုန်လုံးတာဟောအဲကိုကိုကိုလုံခြုံတော့လုံခြုံနေလို့ခံစားရပါလေတွားရတဲ့နေရာမှာပေါ့နော်။ဟုတ်ကဲ့ကြာစင်းမှုတော့လုတ်တာပဲဒါပေမဲ့လုတ်တယ်ဆိုတာလေလူတွေရဲ့စီးပွားရေးနေနေဆိုင်တာပေါ့နော်။စီးပွားရေးကြာစင်းတဲ့ခါကျတော့လူတွေကငန့်ငန့်ပြက်ပြက်တဲ့ခါကျရင်တော့ဒါမှုရင်းနေရောဒါအကုန်လုံးကဟိုလူလူကူကြရလူလူကူကိုနှိုက်လာကြမှာကြီးပဲ
ရန်ကုန်မြို့မှာမှုခင်းကြံရည်စေဖို့ရဲတပ်ဖွဲ့ကစီမံချက်နဲ့ဆောင်ရွက်နေပြီမဲ့ရဲတပ်ဖွဲ့ဘက်ကဆောင်ရွက်နိုင်စွမ်းနဲ့ထိရောက်နိုင်မှုမှာစင်ခေါ်မှုတွေရှိနေတယ်လို့မှုခင်းသတင်းတော့ကော်မတီကကအခုလိုတုံ့သက်ပါတယ
်ဟိုသူတို့တိတိကျကျကင်လွယ်ရမှာပါလဲဆိုတော့ဒီစီမံချက်တွေသိချလောက်ရမှာသဘောလို့အများစုကအခုကသူတို့ကင်ပန်ကင်ပန်တဲ့အချိန်မှာဒီတကူတဘူးတွေမထောက်ဘူးသူတို့ကင်းသိမ့်မဲ့အချိန်တော့ဗောနော်ဝီလီဝီလင်း3နိုင်4နိုင်လောက်မှတော့ပြန်ပတ်ခိုးတာအမွေရှိတယ်အမွေရှိတော့ကင်းကပတ်နေုံနဲ့မရဘူးတဲ့။လက်ဆုံးကိုကအများကြီးစောင့်တယ်။သူတို့မှလည်းဒီခြေလုံးကင်းပတ်နေလို့လည်းသူတို့လည်းအဆင်မပြေဘူး။ဘာလို့လဲဆိုတော့သူတို့ဝန်ထမ်းအင်အားနဲ့ပြည့်လူချင်းနဲ့ဒီတနေ့တနေ့တရားရုံးထုတ်တာနဲ့ရဲစခန်းမှာစောင့်ရတာနဲ့လက်ကင်းပတ်ကတာနဲ့လူကြီးလမ်းကြောင်းသွားတာနဲ့ဆိုဒီသူတို့ဘက်ကကြည့်လို့ရှိရင်ဒီရဲဝန်ထမ်းတွေလည်းအဆင်မပြေဘူး။အဲ့တော့ဟိုဘယ်လိုလဲ planning data ချအောင်ပေါ့နော်။လက်ရှိရန်ကုန်တိုင်းရဲ့ဟိုရှိနေတဲ့ရဲအင်အားနဲ့ဒီရန်ကုန်တိုင်းမှာနေထိုင်တဲ့လူရဲအင်အားကြည့်လို့ရှိရင်အများကြီးကွာ။
ရန်ကုန်တိုင်းဒေသကြီးရဲတပ်ဖွဲ့ကမှုခင်းကျဆင်းရေးအသိပညာပေးဟောပြောမှုတွေရက်ွက်အခြေပြုအဖွဲ့တွေဖွဲ့ပြီးဝေကင်းလှဲ့ကင်းရက်ကင်းတွေနဲ့လုံခြုံရေးတွေကိုဆောင်ရွက်ပေးနေပါတယ်။စီရင်စရာတွေက2018ခုနှစ်အတွင်း2016ခုနှစ်ကတည်းကဆိုင်ရင်လူတက်မှုလူရက်မှုတို့ရော့ကျခဲ့ပေမဲ့မွေးစေဝါမှုနဲ့မရိမှုတွေကတော့တိုးလာပါတယ်။လက်တလုံးမှာတော့ရန်ကုန်မှာဟာတာဗီဒီယိုဇလန်းတို့တွေကြောင့်လူမှုကွန်ရက်ပေါ်ကနေနာမည်ကျော်ခဲ့သူကောင်ရဲတွေကိုအုပ်စုဘွဲ့ဝိုင်းဝန်းထိုးချိတ်ကန်ကြောက်ကြလို့တည်ဆုံတဲ့အမှုကလူများစိတ်ဝင်စားနေတဲ့အမှုဖြစ်နေပါတယ်ခင်ဗျာ။
တော်ရရှိများရှင်2018နှစ်ပြည့်အစမှာပဲရန်ကုန်မြို့နယ်မှာလူငယ်တအူးကိုအုပ်စုနဲ့ရရကနေတိတ်ဆုံးခဲ့တဲ့အဖြစ်နဲ့ကြုံခဲ့ရပါတယ်။ဒီလိုဝမ်းနည်းစရာဖြစ်ရမျိုးတွေမြန်မာနိုင်ငံမှာဘလောက်များများကြုံနေရပါလဲ။အကြီးတန်းတဲ့ဒီလိုဖြစ်ရမျိုးတွေကိုဘယ်လိုဟန့်တားနိုင်မလဲဆိုတာကိုစနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးအခြေအနေနဲ့ပတ်သက်လို့တော်ရရှိတွေရဲ့အထွေကြုံတွေပဲဖြစ်ဖြစ်သဘောထားအမြင်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်ကြတဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။
VOA American တရရဲ့ Daily Line စီစဉ်တွေကို Internet စနေညပိုင်းစီစဉ်တွေမှာတစ်ပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။လာမယ့်စနေည Daily Line အစီအစဉ်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါတယ်ရှင်။အခုရာသီဥတုဆိုင်ရာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံတဝန်းအချိန်အခါမဟုတ်မိုးရွာသွန်းမှုတွေကြောင့်နေရာတော်များများမှာဒီသတင်းပတ်ထဲမှာပဲစိုက်ပျိုးသီးနှံတွေပျက်စီးဆုံးရှုံးခဲ့ရပါတယ်။အခုလိုဆောင်းရာသီမှာအချိန်အခါမဟုတ်မိုးရွာသွန်းတာဟာလာနီညာကြောင့်ဖြစ်နိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကပြောပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုကောင်းစံဟင်းကပြောပြမှာပါရှင်။
ပြီးခဲ့တဲ့ဒီဇင်ဘာလကုန်ပိုင်းကစပြီးအချိန်အခါမဟုတ်မိုးရွာသွန်းခဲ့လို့မြန်မာနိုင်ငံနေရာဒေသအချို့ကစိုက်ပျိုးသီးနှံတွေရိတ်သိမ်းပြီးစဘာတွေပျက်စီးသွားခဲ့တယ်လို့တောင်သူတွေကပြောပါတယ်။မြန်မာနိုင်ငံအလဲပိုင်းမုံရွာမြို့နယ်ကကောက်ပဲသီးနှံစိုက်တောင်သူတအုပ်ဖြစ်တဲ့ဦးတင်လွင်ကတော့
ကျက်တဲ့ငင်းနေရရေမြင့်တဲ့ကြတော့အမြစ်ပုတ်ရောတာဝင်ပါလေ။အဲပုံစံကနေရတော့ခုကခုတ်တော့မဲ့အချိန်မှာအသီးတွေကိုမှုရိုက်နေတယ်အဲ့ဒီဘက်ကလည်းပါတော့တိတ်ပြီးတော့စေးတွေပါလေလိုက်ရမှာပေါ့ငါကြီ
းပြီးခဲ့တဲ့ရက်ပိုင်းကမြန်မာနိုင်ငံအတွင်းမိုးရွာသွန်းပုံချင်းမတူပေမဲ့နေရာဒေသတော်တော်များများအေးပူပြီးစွတ်စွတ်တဲ့ဆောင်းရာသီကိုခံစားခဲ့ကြရတာပါမြန်မာနိုင်ငံရဲ့အချို့နေရာဒေသတွေမှာစင်စဲမပြတ်မိုးရွာသွန်းခဲ့လို့စဘာကင်းတွေပျက်စီးဆုံးရှုံးခဲ့ကြရပါတယ်အေရဝတီတိုင်းလက်ပုတာမြို့နယ်တဲကစံစဘာစိုက်တဲ့ကျေးရွာတွေမှာတော့စံစဘာတွေမိုးရိပ်ထိခဲ့လို့တောင်သူတွေအနေနဲ့ဆုံးရှုံးနေနေတာတွေရှိတယ်လို့စဘာစိုက်တဲ့ကိုအောင်ကပြောပါတယ်
အဲ့ဒါမဟုတ်ပဲနဲ့တစ်ခါလည်းမဟုတ်ဘူးနှစ်ခါသုံးခါအဲ့လိုဖြတ်ပြီးကြရရွာလိုက်တဲ့အတွက်ကြောင့်လေဘယ်သမားတွေမှဆန်ရည်အရည်သွေးတွေမမီတော့လေဒါစဘာကြီးကိုမိုးရထီသွားတော့စဘာကြီးကဆန်စည်းရခါကျိုးသွားတယ်အထက်မှာဆက်တရားဝယ်တာဆန်သား40မှ80မျိုးဝယ်တာဟုတ်80မျိုးဝယ်တဲ့အခါကျတော့ဘယ်သမားကြီးကမိုးမီသွားတော့အဲ့မှာဆန်သားရမမီတော့ဘူး9ဟိုနေ80မျိုးရ90မျိုးဖြစ်ပထမတစ်ခါမိုးရွာတော့အဲ့ဒုတိယတစ်ခါအခုတစ်ခါမိုးတစ်ခါထက်ရွာလိုက်တဲ့အခါကျတော့ဆန်သားတစ်ခါထက်ပြီးရေဆက်ဆိုတော့ခါသဘောတွေဖြစ်ကုန်ဒါကြောင့်ဒီပေါ်ဆန်းကကျွန်တော်တို့ပထမ7သိန်းလေးပေါက်နေတဲ့ပေါ်ဆန်းကအခုဆို9သိန်းခွဲလို့9သိန်းလို့အဲ့လိုဖြစ်ကုန်လေသမားကြီးမနစ်နာတာပေါ့
အခုလိုဆောင်းရသည်မှာမိုးစတိုက်ရသွန်းတာဟာလာနီညာကြောင့်ဖြစ်တဲ့အတွက်ပုံမှန်မဟုတ်တဲ့ယာဒီဥဒုမျိုးကိုခံစားရတာဖြစ်တယ်လို့မိုးလေဝသနဲ့ဇလဗေရညွှန်ကြားရေးမှူးချုပ်ဒေါက်တာကျော်မိုးဦးကပြောပါတယ
်ဒီနှစ်ကဒီလာနီညာနှစ်လေးဖြစ်တယ်ပေါ့နော်ဒီလာနီညာတို့ဒီအန်နီညိုနှစ်တင်မှာတော့ဒီရာသီဥတုပုံမှန်မဟုတ်ဘူးပေါ့နော်ပုံမှန်မဟုတ်ဘူးဒီအနော်မယ်ရာသီဥတုဖြစ်တယ်ပေါ့နော်ဒီခုနောက်ပိုင်းမှာလည်းဒီဆောင်းနေကာလတွေမှာပေါ့နော်ဆောင်းနေကာလတွေမှာမိုးရွာသွန်းမှုတွေကရှိလာတဲ့အနေအထားလေးတွေရှိတယ်အခုလိုမျိုးဒီပြီးခဲ့တဲ့တစ်ခေါက်တော့ရွာတဲ့လူမျိုးတွေပင်္ဂလာပင်နယ်ဝါနေပြီးတော့လေနီးတွေကနေပြီးတော့ဒါအထက်ကိုတက်လာပြီးတော့မှဒီဟိုဘက်ကတရုတ်ပြည်မှာကျနေပြီးတော့လေပြားကြီးရဝင်းအထိုးဆင်းလာတဲ့အခြေအနေမျိုးတွေကမျိုးဆောင်းနေမှာတော့ဟိုတစ်ချိန်တစ်ချိန်လောက်တော့သူကတော့ဖြစ်တတ်တယ်ပေါ့နော်ပြီးခဲ့တဲ့နှစ်ဒီမှာတော့ဒါဖြစ်ပြီးမဲ့သူကမိုးရွာသွန်းမှုကဟိုနေတယ်ပေါ့နော်ဖြစ်သွားတဲ့ကာလတွေကလည်းကျွန်တော်တို့နှစ်ဝယ်မှာဒီဇင်ဘာလတွေဆိုတဲ့အချိန်ကျတော့ဟိုဟာမရှိဘူးအခုကဒါဇန်နဝါရီလပတ်လည်းနည်းနည်းလေးကူလာတဲ့အချိန်ကျတော့ကျွန်တော်ကဒီအဲဒီပြောင်းလဲမှုနန်းလေးတော့နည်းနည်းလေးခံစားလာတဲ့အနေအထားလေးတွေရှိတယ်ပေါ့
အခုလိုအခြေအနေမျိုးဟာဆိုရင်ကြိုတင်ခံမှန်းလို့မရနိုင်တဲ့ယာဒီဥရုဖြစ်တဲ့အတွက်ထက်ပြီးမိုးရွာအောင်မလားဆိုတာကိုတော့ကြိုမပြောနိုင်သေးဘူးလို့လည်းဒေါက်တာကျော်မိုးဦးကပြောပါတယ်ပြီးခဲ့တဲ့နှစ်နိုဝင်ဘာလကုန်ပိုင်းကလည်းအချိန်ကမှမိုးရွာသွန်းခဲ့လို့ရိတ်သိမ်းချိန်ရောက်ပြီဖြစ်တဲ့စဘာကင်းတွေတော်တော်များများပျက်စီးဆုံးရှုံးခဲ့ရပါသေးတယ်ခင်ဗျာ
ကိုကောင်းဆန်ဟင်းပြောပြသွားတာပါရှင် VOA American တန်ကနေလက်ရှိထုတ်လွှင့်ပေးနေတဲ့ Radio စီစဉ်တွေကို VOA ရဲ့ Internet စာမျက်နှာကနေပြီးတော့လည်းအချိန်နဲ့တပြေးညီဖန်ယူနာဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင် Facebook ကနေပြီးတော့နာဆင်မယ်ဆိုရင်လည်း VOA Burmese News ကနေပြီးတော့နာဆင်နိုင်ကြပါတယ်မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်စာအစီအစဉ်မှာတော့အင်္ဂလိပ်စာလေ့လာလူတွေအတွက်မနက်ခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်ကမ္ဘာသတင်းတွေထဲမှာရေးသားထားကြတဲ့မြန်မာပြည်အကြောင်းကောက်နှုတ်ချက်တွေနဲ့အတူသိပ္ပံနဲ့ဤပညာအမျိုးသမီးခံထားတွေကိုထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ကြပါရဲ့ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com www.thailandnews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါရှင် VOA American တန်ကနေ2018ခုနှစ် January 6ရက်စနေနေ့မနက်ပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ2432/40နဲ့လိုင်းလမီတာ190တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်ခုဒုတိယပိုင်းအစီအစဉ်မှာကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်နှုတ်ချက်ဣရန်သုံးအင်္ဂလိပ်သင်ခန်းစာအမျိုးသမီးကန္တာနဲ့အတူသိပ္ပံနဲ့ဤပညာအစီအစဉ်မှာတော့
ခုနောက်ပိုင်းပေါ့အနှစ်30လောက်အတွင်းမှာဒီဗရမားနေလာကြောက်စင်းကိုကုတ်ကဲမှုမရှိဘဲနဲ့အလွန်
တွင်းထွက်ကြောက်တွေနဲ့တတ်ထုတွေကိုရေရှိခံအောင်တည့်ရလွန်ထုတ်ယူတာမျိုးထိမ့်သိမ့်ကြဖို့လိုအပ်တဲ့အကြောင်းနဲ့ဒီဘူမိပေရာပညာရှင်ဒေါက်တာဦးသိန်းရဲ့ရှင်းလင်းပြောပြချက်တွေနားဆင်နိုင်ပါတယ်အခုရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးနေကြတဲ့မြန်မာပြည်အကြောင်းတွေကိုမူလဆောင်ပါရှင်ရဲ့အဖော်မပြက်ဒေါက်ခင်မျိုးတက်နဲ့အတူကောက်နှုတ်တင်ပြပေးထားတာကိုနားဆင်နိုင်ပါပြီရှင
်မြန်မာနိုင်ငံရဲ့ဒီမိုကရေစီရေးအတွက်လုံဆောင်ကြသူတွေတောင်ရိုဟင်ဂျာအရေးကိုဘာကြောင့်မလုပ်ကြသလဲဆိုတဲ့ဆောင်းပါးကို Richard Cockett က Washington Post စာဆောင်မှာရေးပါတယ်။ဒေါန်ဆန်းစုကြည်နဲ့သူ့ရဲ့ NLD ပါတီဝင်တွေဟာမြန်မာနိုင်ငံမှာလွတ်လပ်ပွင့်လင်းပြီးနားလည်မှုရှိတဲ့လူပုံအတိုင်းဝိုင်းရလာစေဖို့စစ်အာဏာရှင်တွေကိုတွန်းလှန်ခဲ့ကြတာဖြစ်ပြီး2015မှာတော့ NLD အနိုင်ရပြီးဒေါ်စုကိုရိုင်းလည်းနိုင်ငံခေါင်းဆောင်ဖြစ်အတိမတ်ပြုခံလာရပါတယ်တဲ့။စစ်တပ်ရဲ့ခြေမုံနာခံရတဲ့အတွက်အဲ့ဒီအချိန်ကလေးကစပြီးရခိုင်ပြည်နယ်တက်ကရိုဟင်ဂျာတွေထွက်ပြေးနေကြပေမဲ့စစ်တပ်ရဲ့လုပ်ရက်တွေကိုတွန်းလှန်ခဲ့ကြတဲ့ NLD ပါတီဝင်အများစုကတော့သူတို့အရေးအတွက်တိတ်ပြီးအရေးတယူမလုပ်ကြဘူးလို့ဝေဖန်ပါတယ်။ British Colony ခေတ်မှာမွတ်စလင်အများစုပါတဲ့နိုင်ငံခြားသားတွေကိုမြန်မာနိုင်ငံတွင်ခေါ်သွင်းလာရကနေဒုတိယကမ္ဘာစစ်မတိုင်ခင်ကရန်ကုန်လိုနိုင်ငံရေးစီးပွားရေးအချက်အချာနေရာဟာအိန္ဒိယနယ်ပွားအများစုနေထိုင်ရမြို့တော်ဖြစ်လာခဲ့ပါတာတဲ့။ဒါကြောင့်ဗြိတိရှ်လက်အောက်ကနေလွတ်မြောက်ဖို့တိုက်ပွဲဝင်နေဆိုတာဟာမွတ်စလင်ဆန့်ကျင်ရေးနဲ့နိုင်ငံခြားသားဆန့်ကျင်ရေးသဘောတွေပိုးလာခဲ့တယ်လို့ဆိုပါတယ်။နိုင်ငံခြားသားမွတ်စလင်တွေအတိုင်းအဆမရှိစိတ်ဝင်လာရုံမကဗုဒ္ဓဘာသာမြန်မာအမျိုးသမီးတွေကိုအိမ်အောင်ပြုရကနေမြန်မာဗုဒ္ဓဘာသာအတွက်ပါချင်းချောက်မှုတွေကြုံလာခဲ့တာပါတဲ့။ဒီကနေ့မြန်မာရဲ့နိုင်ငံရေးမှာဒီချင်းချောက်မှုကိုစိုးရိမ်နေကြစေဖြစ်တယ်လို့ဒါဟာ NLD ကိုရောတနိုင်ငံလုံးကိုပါနေရာယူထားတယ်လို့သုံးသပ်ပါတယ်။ဒါနဲ့မကပဲ NLD ကတက်ကြွလှုပ်ရှားသူတွေကိုယ်တိုင်လဲဒီမိုကရေစီရေးတို့လူခွင့်ရေးတို့ဆုံးရှုံးနေတဲ့နိုင်ငံသားလဲဖြစ်ခွင့်မရှိတဲ့ရိုဟင်ဂျာတွေအရေးကိုဘေးဖယ်ထားတာတွေ့ရတယ်လို့យေတာထားပါတယ်။
ဆမ်ဘာရှင်ပရာရှန့်ပရာမီဆွာရန်ရဲ့အိန္ဒိယမြန်မာနယ်စပ်ရေးရာသဘောတူညီချက်အသစ်ပြဿနာကဘာတွေလဲဆိုတဲ့သတင်းဆောင်ပါကိုလည်းပြောပြခြင်းပါတယ်။အိန္ဒိယအစိုးရအဖွဲ့ကမြန်မာနဲ့အိန္ဒိယနယ်စပ်ဖြတ်ကျော်ရေးဆိုင်ရာသဘောတူညီချက်တစ်ခုကို January 3ရက်နေ့မှာအတည်ပြုလိုက်ပါတယ်။အသေးစိတ်ကိုရှင်းရှင်းလင်းလင်းမသိရသေးပေမဲ့အဓိကအားဖြင့်ရိုဟင်ဂျာအရေးနဲ့နယ်စပ်ဖြတ်ကျော်ရေးဆိုင်ရာစီမင်းစည်းကမ်းတွေညှိနှိုင်းရေးမှာတော့နှစ်နိုင်ငံလုံးအတွက်စိန်ခေါ်မှုတွေကိုရင်ဆိုင်နေကြရတာပါ။အရှိတောင်အာရှမှာဆိုရင်လည်းအိန္ဒိယနဲ့ကုန်မြေချင်းထိစပ်နေတာဆိုလို့မြန်မာတနိုင်ငံတည်းပဲရှိပြီးအဲ့ဒီလိုနယ်စပ်ချင်းမိုင်ပေါင်း1000ကျော်ထိစပ်နေတာကအိန္ဒိယမြန်မာဆက်ဆံရေးမှာအရေးပါတဲ့ကဏ္ဍများစွာတဲ့ကတစ်ခုလည်းဖြစ်နေပါဗျ။အိန္ဒိယဒေသတွေနိုင်ငံရေးသမားတွေကတော့ရိုဟင်ဂျာအရေးကိုအာရုံစိုက်နေကြပြီးနေဆက်ဖြတ်ကျော်ပြီးရိုဟင်ဂျာတွေတရားမဝင်ဝင်လာမဲ့အရေးကိုလည်းစိုးရိမ်နေကြပါတယ်။အိန္ဒိယဟာမြန်မာနဲ့ရောဘင်္ဂလားဒေ့ရှ်နဲ့ပါနယ်မြေချင်းထိစပ်နေတာဖြစ်ပြီးနိုင်ငံကိုယ်စီမှလည်းပြည်ပရန်စိတ်ဝင်မှုကိုကာကွယ်နိုင်ဖို့နေဆက်တွေမှာလုံခြုံရေးတပ်ဖွဲ့ဝင်တွေကိုတိုးပြီးချထားသလိုနည်းပညာအသစ်တွေ၊စီကံအသစ်တွေကိုလည်းစဉ်းစားနေကြရပါတယ်။ဒီဆောင်ပါအပြည့်အစုံကိုတော့ The Diplomat Online စာဆောင်မှာဖတ်ရှုနိုင်ပါတယ်ရှင်။အခုတခါလေ့လာကြရမယ့် American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလတန်းကစီစဉ်ပို့ချထားပါတယ်ရှင
်ဒီနေ့မနေ့တင်ပြမယ့် idiom အသုံးက
not out of the woods
ဖြစ်ပါတယ်စာလုံးပေါင်းကN-O-T, not ga, maho dvo gu piya ra. O-U-T, out. O-F, off. Out of ga, a piyembe gu yao da. T-H-E, the, WOODS woods ကတစ်တော်တွေဆိုတော့စကိုက်ထုံရဲ့ဓာတ်ရိုက်ဒီပဲကတော့တစ်တော်တွေကနေမထွက်နိုင်သေးတာတစ်တော်ရဲ့အပြင်ကိုမရောက်သေးတာပေါ့တစ်တော်ဆိုတာကတော့ဒီညမှာအခဲအခဲဆူးညောက်ခလို့ပြဿနာတွေကိုရည်ညွှန်းတာဖြစ်ပါလေဒါကြောင့်နေစဉ်သုံးမှာ not out of the woods ကအခဲခဲတွေနဲ့ရင်ဆိုင်နေရတဲ့လူတဦးအနေနဲ့အခြေအနေအားနည်းနည်းကောင်းလာတယ်လို့ဆိုရပေမဲ့လုံးဝတော့အခက်ခဲတွေကနေမကျော်လွန်နိုင်သေးတာကိုဆလိုတာဖြစ်ပါလေ။ဥပမာလူနာတူအသေးအံဖြစ်နေရကအသေးအံဒီရစိုးရင်ရလောက်တဲ့အခြေအနေမှာမရှိတော့ပေမဲ့လို့လေလုံးဝတော့စိတ်မချရသေးတဲ့အခြေအနေဆိုရင် not out of the woods လို့ရည်ညွှန်းပြောနိုင်ပါလေ။ဒီသုံးနှစ်ပတ်သက်လို့ George Ruby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Our business is getting better.But we're not out of the woods yet.
ကျွန်တော်တို့စီးပွားရေးလုပ်ငန်းကနည်းနည်းတော့ကောင်းလာပြီလို့ဆိုရပေမဲ့လုံးဝတော့စိတ်မချရသေးပါဘူးဗျာလို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Our business is getting better, but we're not out of the woods yet.
ဆိုရင်ရလောက်တဲ့အခြေအနေမှာမရှိတော့ပေမဲ့လို့လေလုံးဝတော့စိတ်မချရသေးတဲ့အခြေအနေဆိုရင် idiom အသုံးရဘယ်လိုတင်စားပြောမလဲ။
Not out of the woods.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့ကျင်းပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လလာတိုင်းရဲ့မနေ့ကအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ကြပြီးတဲ့နောက်အခုအမျိုးသမီးခန္ဓာကိုလည်းထုတ်လွှင့်ပေးပါမယ်ရှင်။နှလုံးယောဂါဟာလူအသက်ကိုအများဆုံးသေစေနိုင်တဲ့အထက်မှာပါဝင်ပါတယ်။ဒါကြောင့်ဒီယောဂါနဲ့ပတ်သက်လို့အထူးသဖြင့်အမျိုးသမီးတွေသိတဲ့ကျန်းမာရေးအချက်လက်တွေကိုကနေဒါနိုင်ငံအယ်ဘာတာစီတက်ကတူကကတိကဒေါက်တာဒေါကင်ဆော်ဝင်းကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာဒေါ်လာလာတန်ကတင်ဆက်ထားပါတယ်ရှင
်။မြန်မာနိုင်ငံမှာအဖြစ်အများဆုံးပေါ့နော်နှလုံးယောဂါတွေကဘယ်နှမျိုးရှိပါလဲဒေါကင်ဆော်
နှလုံးယောဂါတွေကတော့အများကြီးပေါ့ဒါပေမဲ့ဖြစ်များတာကတော့ဒီ rheumatic heart disease လို့ခေါ်တဲ့လေးဖက်နာနှလုံးယောဂါရယ်နောက်ပြီးတော့ coronary heart disease ကတော့ဒီနှလုံးသွေးကြောကျင်းတဲ့ယောဂါပေါ့နော်အဲ့ဒီယောဂါတွေကတော့အများဆုံးဖြစ်ပွားတယ်ဆိုတာသိရပါတယ
် Okay ဆိုအရင်ဆုံးဒီလေးဖက်နာနှလုံးယောဂါဖြစ်ရခြင်းအကြောင်းရာ
ဒီလေးဖက်နာယောဂါကတော့ယောဂါရဲ့အစကဒီကလေးငယ်တွေမှာဒီ10နှစ်15နှစ်ဝန်းကျင်ပေါ့လေလူငယ်ကလေးငယ်လေးတွေမှာစပြီးတော့ဖြစ်တယ်သူတို့မှာဘက်တီးရီးယားပိုးတွေဝင်နေဝင်ပြီးတော့အာသီးရောင်ရာကနေပြီးတော့အဲ့ဒီပေါ်ပေါ်ဆက်ဆက်နေရာကနေပြီးတော့အဆစ်တွေကိုထိခိုက်ထိခိုက်ပြီးတော့တခါနှလုံးကိုထိခိုက်ပြီးတော့အဲ့ဒီကြတော့တတော်လေးကိုနှလုံးမှာအဆိုးရှင်ပျက်စီးမှုတွေဖြစ်ပါတယ
်ဆိုတော့အခုလေးပင်နာနှလုံးယောဂါကတော့ငယ်ရွယ်တဲ့ယူရနေစနိုင်တယ်ပေါ့နော်ကျမအဓိကတင်ပြလိုတာကတော့ကျမတို့အမျိုးသမီးတွေကိုအများဆုံးထိခိုက်စေနိုင်တဲ့နှလုံးယောဂါပေါ့နော်။ဟိုအဲ့ဒါနဲ့ပတ်သက်ပြီးတော့ပါ
။ဟိုနှလုံးယောဂါကတော့အများသောဖြင့်ဒီအမျိုးသမီးတွေရောအမျိုးသားတွေရောအသက်ကြီးရင်ဖြစ်တာကတော့အဲနှလုံးသွေးကြောကျင်တာပေါ့နော်။နှလုံးကိုသွားလာတဲ့ coronary ဆိုတဲ့သွေးကြောအဲ့ဒီသွေးကြောမှာသွားပြီးတော့ပိတ်ဆို့မှုဖြစ်တဲ့အတွက်နှလုံးကြွက်သားတွေဟာအောက်ဆီဂျင်မရဘဲနဲ့အဲရင်ပတ်အောင်နဲ့နာတယ်ဆိုတော့အဲ့ဒီနှလုံးသွေးကြောကျင်တဲ့ယောဂါဖြစ်ွားတာပေါ့
โอเคဆိုနှလုံးသွေးကြောကျင်းနေဆိုတာကဘယ်အကြောင်းအကြောင်းတည်းကြောင့်ကျင်းရတာပါရှင
်โอเคနှလုံးကသွေးကြောကျင်းတာကသူကဟိုတခုကတော့အသက်ကြီးလာတဲ့ခါမှာဒီနှလုံးသွေးကြောရဲ့နံရံတွေကမာကျော်လာတယ်ပေါ့เนาะမာကျော်လာတဲ့ခါမှာသူကတရေဂျိုးလိုမျိုးရှုံ့သွားနိုင်တဲ့ elasticity မရှိတဲ့အခါမှာဒီသွေးလှည့်ပတ်မှုကမကောင်းတော့ဘူးခန္ဓာရင်းလိုမျိုးမြန်မြန်ဆဆမရောက်နိုင်တော့ဘဲနဲ့ဟိုပိတ်ဆို့နေတာရှိတယ်နောက်တစ်ခုကတော့ခန္ဓာကိုယ်ထဲမှာအဆီတွေကိုလက်စထရောတွေများတဲ့အတွက်အဲ့သွေးကြောနေရမှာလဲအဆီတွေသွားတင်နေပြီးတော့လीအဲ့ဒီခါမှာအဆီတွေကပိတ်ဆို့မှုဖြစ်တဲ့အတွက်သွေးသွားလာလှည့်ပတ်မှုကောင်းကောင်းမသွားနိုင်ဘူးမသွားနိုင်တဲ့အခါမှာဒီသွေးကြောတွေကကျင်းပြီးတော့နှလုံးကိုသွေးကောင်းကောင်းမရောက်တော့ဘဲနဲ့နှလုံးမှာသွားပြီးတော့ထိခိုက်တဲ့ယောဂါဖြစ်ပါတယ
်အဓိကဖြစ်စီတဲ့အကြောင်းကဘာတွေပါလဲရှင
်ဒီနှလုံးယောဂါကသူတို့ပြောတာကအသက်ကြီးလာခြင်းအတူတူမှာစီအမျိုးသားမှာပိုဖြစ်တယ်။တဘောကတော့ဥမာအမျိုးသားမှာအသက်50လောက်ကစရင်နဲ့အမျိုးသမီးမှာကတော့55နှစ်လောက်ကစဖြစ်တယ်ပေါ့။အဲ့လိုမျိုးအမျိုးသမီးကဖြစ်တာနည်းနည်းနောက်ကျတယ်။ဘာဖြစ်လို့လဲဆိုရင် သူအမျိုးသမီးရဲ့ခန္ဓာကိုယ်ထဲမှာရှိတဲ့ဒီအမျိုးသမီးဟော်မုန်းဓာတ် estrogen ဟော်မုန်းဓာတ်ကတောယုန်တန်ယုန်သွေးကြောမှာသူကအဆီမပိတ်အောင်ထိန်းထားနိုင်တဲ့ဂုဏ်သတ္တိရှိတယ်ပေါ့လေဒါပေမဲ့အမျိုးသမီးသွေးဆုံးသွားတဲ့အခါမှာအဲ့ဒီလိုမျိုးဟော်မုန်းဓာတ်တွေလျော့နေသွားလို့ရှိရင်ပို့ပြီးတော့ဟိုအဆီပိတ်ဆို့မှုကြီးများလာတယ်တဲ့အဆီပိတ်ဆို့ပြီးတော့သွေးကြောကျင်းတာကသူကဖြစ်ရခြင်းအကြောင်းရင်းတွေကအများကြီးပဲအဲ့တော့ခွဲလိုက်မယ်ဆိုလို့ရှိရင်တော့ဒီလူတယောက်ရဲ့နေထိုင်စားသောက်မှုတနေ့တာလှုပ်ရှားမှုပေါ်မှာလည်းမူတည်တယ်နောက်တစ်ခုကလည်းတခြားယောဂါရှိမရှိဆိုတာပေါ်မှာလည်းမူတည်တယ်ပေါ့နော်လူတဦးတယောက်စီရဲ့ဒီနေ့စဉ်သွားလာလှုပ်ရှားမှုစားသောက်မှုနဲ့ပတ်သက်လို့ရှိရင်ဆေးလိပ်တောက်တာတို့အရက်တောက်တာတို့အဲ့ဒီလိုမျိုးတောက်စားတာတွေကလည်းတကူလုံးပါပဲခန္ဓာကိုယ်သွေးကြောတွေကိုကျင်းစီတယ်အထူးသဖြင့်ကတော့ဒီနှလုံးသွေးကြောကိုလည်းပို့ပြီးတော့ကျင်းမြောင်းစီတယ်နှလုံးယောဂါရနိုင်စီတယ်နောက်ကလည်းစားတောက်တဲ့အထဲမှာလည်းဒီအစီတွေနဲ့ပတ်သက်လို့ဒီပြေးဝတဲ့အစီတို့တရိစံအစီတို့အဲ့လိုမျိုးအစီအိမ်ကြီးစားတာများလို့ရှိရင်လည်းဒီနှလုံးသွေးကြောကျင်းစီတယ်နောက်တစ်ခါတော့ကိုယ်လည်းလှုပ်ရှားမှုနည်းတယ်ဒီကျန်းမာရေးအရာပဲဖြစ်ဖြစ်သူ့ရဲ့ဟိုလုပ်ငန်းဆောင်တာအရာပဲဖြစ်ဖြစ်လှုပ်ရှားမှုမရှိဘူးလေ့ကျင့်ခန်းလည်းမလုံးနိုင်ဘူးနောက်ပြီးတော့သူ့ရဲ့ခန္ဓာကိုယ်အလေးချိန်ကလည်းတိုးလာတယ်ဝလာတယ်ဆိုလို့ရှိရင်တော့ဒါနှလုံးသွေးကြောကျင်းဖို့အလားအလာတိတ်ပြီးတော့များတာပေါ့နော်နောက်တစ်ခုကသူ့ရဲ့အလုတ်ကင်ပေါ်မှာလည်းမူတည်ရဲ့ဟိုအလုတ်ကင်ကအတိတ်ပြီးတော့ဟိုစိတ်ဖြည့်စည်မှုများတယ် stress တွေများတယ်ကောင်းကောင်းစိတ်အပန်းဖြေမှုမရှိဘူးဆိုတဲ့လူတွေမှာလည်းနှလုံးသွေးကြောကျင်းတဲ့ယောဂါတွေပိုဖြစ်တယ်ဆိုတာတွေ့ရတယ်လို့အတုတေသနာတွေကမှဖော်ပြထားပါတယ
်ဟိုဒေါက်တာဆိုရင်ပြောတယ် cholesterol ပေါ့နော
်ဟုတ်ကဲ့
ဒီအဆီပိတ်စေတဲ့ဆိုတာအဲ့ဒါညီနေလေးဆက်ရှင်းပြပေးပါလားရှင
်ဟုတ်ကဲ့ဟို cholesterol ကခန္ဓာကိုယ်ထဲမှာဆိုလို့ရှိရင်တိတ်တဲစာများတဲ့ cholesterol ဆိုတဲ့ကောင်းတဲ့ cholesterol ဆိုတာရှိတယ်နောက်တိတ်တဲစာနည်းတဲ့မကောင်းတဲ့ cholesterol ဆိုတာရှိတယ်နောက်သူ့ရဲ့အချိုးအစားရှိတယ်အဲ့တော့အချိုးအစားနှစ်ခုကိုရှင်းလိုက်လို့ရှင်ဒီကောင်းတဲ့ cholesterol ပေါ့တိတ်တဲစာများတဲ့ cholesterol ကပိုများနေတယ်ဆိုလို့ရှိရင်တော့ခုနလိုမျိုးသွေးကြောကျင်းတဲ့ anti-age နည်းတယ်ဒါပေမဲ့ low density လို့ခေါ်ရတဲ့တိတ်တဲစာနည်းတယ်မကောင်းတဲ့ cholesterol ဓာတ်တွေအဆီဓာတ်တွေများနေရင်သွေးကြောကျင်းတဲ့ anti-age ပိုများနိုင်တယ်ခုနပြောတဲ့စားသောက်မှုနေထိုင်မှုတွေဒီစိတ်ဖြည့်ဆည်းမှုတွေမှာမူတည်ပြီးတော့ဥမာကိုနေ့စဉ်စားသောက်တဲ့အစားအစာမှာတိရစ္ဆာန်အစီတွေမများဘူးဟင်းသီးဟင်းရွက်တွေနောက်ကြံတဲ့ဟိုပင်လယ်စာအဲ့လိုမျိုးပေါ့ကျန်းမာရေးနဲ့ညီညွတ်တဲ့အစားအသောက်တွေကောင်းကောင်းစားရဆိုလို့ရှိရင်ဒီအဆီဓာတ်ကနည်းနည်းပါးပါးတက်အောင်တော့ဒီကောင်းတဲ့အဆီဓာတ်တွေပိုတက်တယ်ပေါ့နော်ခုနလိုမျိုးအစားအသောက်ကိုမစင်ကျင်လို့တိတ်ကိုစီတွေပဲစားနိုင်မယ်ဆိုလို့ရှိရင်တော့မကောင်းတဲ့ low density အဆီဓာတ်တွေပိုတက်လာနိုင်ပါတယ်နောက်တစ်ခုကယောဂတစ်ခုခုကြောင့်လည်းနှလုံးသွေးကြောကျင်းတတ်တယ်အဓိကယောဂနှစ်ခုကတော့သီတူယောဂနဲ့စီချူယောဂပါ။ဥပမာပြည်မှာအခုစီချူယောဂဖြစ်တဲ့လူတွေလည်းတော်တော်များရဲ့စာဟုတည်င်းနေမှာရောဆရာဝန်တွေရေးတဲ့စာတန်းတွေမှာရောကျွန်မတွေ့ရတယ်လေ။အဲစီချူရှိတဲ့အချိုဓာတ်ကိုမထိန်းဘူးဆိုလို့ရှိရင်လေအဲ့ဒီစီချူဖြစ်တဲ့လူတွေမှာသေးကြောကျင်းတဲ့ယောဂဒီနှလုံးယောဂဖြစ်တာပုံများတယ်နောက်တော့ဒီသွေးတိုးယောဂရှိတဲ့လူတွေမှာလည်းအဲ့ဒီလိုပဲသွေးတိုးယောဂရှိတယ်ဆိုလို့ရှိရင်သွေးတိုးယောဂဆိုတာကုလို့ဟိုလုံးဝပျောက်သွားတဲ့ယောဂမျိုးမဟုတ်ဘူးလေအမြဲတမ်းအနေထိုင်အစားအသောက်နဲ့ဆေးဝါးနဲ့သူကထိမ့်သိမ့်နေရတာဆိုတော့အဲ့လိုမျိုးမထိမ့်သိမ့်ဘူးသွေးတိုးတာကိုလည်းမတိဘူးလှစ်လှူရှူထားတယ်ဆိုလို့ရှိရင်အဲ့ဒီလိုလူတွေမှာလည်းနှလုံးအစီပိတ်တဲ့ယောဂသွေးကြောကျင်းတဲ့ယောဂတွေပိုပြီးတော့ဖြစ်တတ်ပါတယ
်ဆိုတော့နှလုံးယောဂရှိမရှိကိုဘယ်လိုအကောင်းဆုံးမြန်မာပြည်မှာပေါ့နော်လက်တွေ့အနေထားရဘယ်လိုစမ်းသပ်လို့ရမလဲရှင
်နှလုံးယောဂကတချို့ကယောဂလက္ခဏာပြတယ်တချို့ကြတော့သူက silent ပေါ့တိတ်ဆိတ်နေတဲ့ယောဂမျိုးစားလည်းရှိတယ်အသက်ကြီးပိုင်းရောက်လာတယ်သူချင်း50ကျော်လာပြီဆိုလို့ရှိရင်တော့ဖြစ်နိုင်ရင်တစ်နှစ်ကိုတစ်ခါလောက်ဖြစ်ဖြစ်ပေါ့နော်ဒီနှလုံးယောဂရှိမရှိဆိုတာကိုစမ်းသပ်နိုင်ကောင်းတာပေါ့နော်အဲ့လိုစမ်းသပ်တဲ့ခါမှာလည်းအထူးသဖြင့်ဒီသွေးကြောကျင်းနေလားနှလုံးမှာအဆီပိတ်နေလားဆိုတာကိုသိချင်တယ်ဆိုလို့ရှိရင်တော့သွေးထဲမှာအဆီဓာတ်တွေများမများဆိုတာစစ်ဆေးလို့ရတယ်လို့မျိုးပဲဒီနှလုံးတိုင်းဆက် ECG နဲ့စမ်းသပ်တဲ့ခါမှာလည်းတခါလေကြာရင်ရိုးရိုးစမ်းလို့ရှိရင်မပေါ်ဘူးမပေါ်လို့ရှိရင်သူကဟို exercise ECG လို့ခေါ်တဲ့ဟိုဟိုလမ်းလျှောက်နေရင်းနဲ့ဓမ္မမဟုတ်ရင်လေကားတက်နေရင်းနဲ့ဆက်နေလမ်းလျှောက်အဲ့လိုမျိုးနည်းနည်းလေးမောပအောင်လုပ်ပြီးတော့ဒီ ECG နဲ့စမ်းလို့ရှိရင်ပေါ်တတ်ပါတယ်အဲ့တော့တကယ်ကျမကြီးကိုဂယူဆိုင်တယ်စောစောတိပြီးတော့စောစောကုကျင်တယ်ဆိုလို့ရှင်တော့ဖြစ်နိုင်ရင်တော့ဆရာဝန်နဲ့တည်တည်ချာချာစမ်းသပ်စ စစ်ဆေးနိုင်တာရှိတယ်နောက်တစ်ခုကတော့ကိုကိုကိုတတိထားပြီးတော့အမှုမဲ့အမှတ်မဲ့မနေဘဲနဲ့ဟိုရင်ဘတ်ထက်အောင့်တယ်လို့ဖြစ်တယ်ဆိုရင်ရင်ဘတ်ကဘယ်နေရာမှာအောင့်တယ်လဲကျိုးကျိုးနေတဲ့အခါမှာအောင့်လာလားဒါမှမဟုတ်ရှင်တခုခုဟိုလှုပ်ရှားမှုလှုပ်လို့မှလမ်းနေရှောင်းပြီးလို့လှေကားတက်ပြီးလို့အဲအောင့်တယ်လားအဲ့လိုမျိုးပေါ့ကိုခန္ဓာကိုယ်မှာဖြစ်တဲ့ပြောင်းလဲမှုတွေတွေကိုအမှုမဲ့အမှတ်မဲ့မနေဘဲနဲ့ဂရုတစိုက်ထားလို့ရှင်တော့စီစီတည်နိုင်ပါတယ
်ကျေးဇူးအများကြီးတင်ပါတယ်
ခင်ဗျာ
တလလတန်စီစဉ်တင်ဆက်ပေးနေတဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြကြရတာပါရှင်အခုဆက်ပြီးတော့နားဆင်ရမယ့်သိပ္ပံနဲ့နည်းပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ပေးထားပါတယ
်မြန်မာနိုင်ငံဟာတတုတယံစာတပေါ်ကျွယ်တဲ့လူတိုင်းကပြောပါတယ်တကယ်တတုတယံစာတပေါ်ကျွယ်တဲ့နိုင်ငံဟုတ်ပါရဲ့လားတတုတူးဖော်ရေးနဲ့ဝန်းကျင်ထိန်းသိမ်းရေးစတင်တဲ့တဘာဝနှစ်ခုကိုဘယ်လိုထိမ့်ညှိနိုင်ပါသလဲဘူမိပေရပညာရှင်ဒေါက်တာဦးသိန်းကပြောပြပေးပါပ
ါလူများထင်သလောက်ကတော့အလုံးမကြွယ်ဝအောင်ကြွယ်ဝတဲ့အဆင့်ရှိတဲ့တွင်တွင်တည်းရှိတယ်ဒီနည်းတဲ့တွင်တွင်တည်းရှိတယ်ဟောလူဦးရေပေါ့နိုင်ငံအယူဆလက်ဆိုလို့ရှိရင်ပေါ့အလုံးကြွယ်ဝတယ်လို့တော့မဆိုနိုင်ဘူးကြွယ်ဝတဲ့ဒီအဆင့်အတိပြော့အတော်တန်ကြွယ်ဝတဲ့အဆင့်အတိတော့ရှိပါ
ဟုတ်ကဲ့ပါဆရာပထမအဦးဆုံးအကြောင်းရက်တွေကြွယ်ဝမှုနဲ့ပတ်သက်ပြီးနည်းနည်းပြောပြပေးပါဆရာ
အလွန်ကြွယ်ဝဆိုတဲ့အတန်းအစားမှာဒီဗမာပြည်ကနေပြီးတော့မှဗရမားနီလာကြောက်စိမ့်ဆိုပြီးပေးထားပါတယ်အလွန်ရလဲကြွယ်ဝတယ်ကောင်းတဲ့အကောင်းဆုံးနေပေါ့နော်ဗမာပြည်ကထွက်တယ်အဲ့ဒီသုံးခုကတော့
ဗရမားနီလာနဲ့ကြောက်စိမ့်ပ
ေါ့ကြောက်စိမ့
်တခြားကြောင်းရက်တွေလည်းအောင်ဆရာဒီတခြားနိုင်ငံတွေမှာမတွေ့တဲ့ကြောင်းရက်တွေအမျိုးအစားတွေမြန်မာနိုင်ငံမှာတွေ့တယ်ရှားပါတင်ထွက်တယ်ပေါ့နော
်ဘုမနာကမာရောဟောတခြားမမတွေ့တဲ့အကြောင်းမြတ်တွေရှိပါလေ။မမြလို့ဟာပြောရတော့လည်းဘုမမမရှိဘူးပေါ့။မြောက်တော်ဖေကတော့ဘောအကြောင်းမြတ်တွေကတော့တော်တော်များတန်းပြီးတွေမှာရှိပါလေ။ထူးထူးခြားခြားကတော့ဘုမပြည်မှာနေတာတော့စိန်ပေါ့။စိန်ကတော့အနေချင်းပဲရှိတာပေါ့။နောက်ဘုမပြည်အတွက်ကနောက်နည်းနည်းရှားပါတဲ့အကြောင်းမြတ်တွေကတော့လည်းရှိတာပေါ့။ပိန်လိုက်တို့နောက်အခုပဲလွန်ခဲ့တဲ့နည်းနည်းလောက်ကတွေ့တယ်ကြော်သူရိုက်တို့ပါလို့။ဒါလည်းအလွန်ရှားပါတဲ့ဟာတွေဘုမပြည်မှာပဲတွေ့တာပေါ့။
တခြားတတုတင်စားတာရအောင်ဆရာ
တင်စားတာရတော့ဟိုပါတစ်ချိန်တော့တော့ခဲငွေတုတ်ကတော့ထွတ်ဆုံးတိုင်းပြည်ထဲမှာပါဘူးဘော်တွင်ဒီခေတ်ကောင်းစဉ်တော့သူကတော့ကြွယ်ဝတဲ့တန်စားတဲ့ထဲ့လို့ရသေးတယ်ပေါ့နောက်ထုတ်ထုတ်လာတဲ့အခါကျတော့ဘော်တွင်ကတော်တော်ကုန်ခန်းသွားတဲ့အခါကျတော့အခုအချိန်မှာတော့ဘော်ဆိုင်ကလည်းတော်တော်ကုန်တယ်ရန်နာသိကြီးကလည်းကုန်တဲ့အခါကျတော့အတော်အသင့်ကြွယ်ဝလောက်ပဲဖြစ်သွားတာပေါ့ခဲတုံငွေရတော့ကြွယ်ဝအဆင့်အားတော့ဆောစောပြောတဲ့တစ်ဆက်တည်းမလို့ပါလည်းပြောကြတာခုနောက်ပိုင်းပေါ့အနှစ်30လောက်အတွင်းမှာဒီဗရမားနီလာကြောက်စင်းကိုကုတ်ကဲမှုမရှိဘဲနဲ့အလွန်ကျွန်ထုတ်တဲ့အခါကျတော့အလွန်ကြွယ်ဝတဲ့ဆင့်ဟာနေပြီးတော့ကြွယ်ဝဓမ္မမုံတချို့နေရာမှာအတော်အသင့်ကြွယ်ဝအဆင့်ပဲသူကကြာသွားအလွန်ကြွယ်ဝတဲ့အဆင့်မဟုတ်ပြန်ဘူးနော်ဗရမားနီလာကြောက်စင်းကအလွန်ကျွန်ထုတ်ခဲ့လို့ဟု
တ်ကဲ့ပါ
ထိမ့်ထုတ်ဖို့လိုတာပေါ့နော်နော်လာနော်သားရည်အတွက
်ဟုတ်ကဲ့မြန်မာနိုင်ငံရဲ့တရားစာတရရောဆရာတို့ဘုံမိပေရာအရာပေါ့နော်ဒီဇုံနေခွဲထားတယ်လို့သိပါတယ်ဆရာဆရာအချမ်းပြင်းလေးနည်းနည်းပြောပြပေးပါဆရာ
ဆိုဇုံနေကတော့ခုနှစ်ဇုံလောက်ရှိတာပေါ့လောဆုံးခဲတုံငွေဇုံဟာအရှိပဲအချမ်းပါပေါ့ရှမ်းပြည်နယ်ရဲ့အလဲပိုင်းလောက်ကတည်သွားတဲ့ဇုံပေါ့ဘော်တွင်းဘော်ဆိုင်ရနာသိင်္ဂီနော်အလားတူရှိတဲ့ဟာတွေပေါ့နောက်ဆုံးတစ်ခုကတော့ဒင်းသာကြီးယိုမာနေပြီးတော့မှရှမ်းကုန်းမြင်းမြင်းအနောက်ဖက်နေဇတ်တျောက်မှာရှိတဲ့ထဲမပြူဖြိုက်နေဆုံးပေါ့သူကလည်းကြွယ်ဝအဆင့်တော့ရှိပါလေအခုကတော့လည်းထုတ်ခဲတဲ့ဒီနှစ်တရာများပြီဆိုတော့အတော်အသင့်ကြွယ်ဝပဲကျန်တော့မှာပေါ့နောက်ဆုံးတစ်ခုကတော့ခနောက်စိမ့်ဆုံးအဲ့ဒါတော့ကြားပြည်နယ်နဲ့ပြင်းပြည်နယ်တျောက်မှာအဓိကရှိတဲ့ဆုံးပေါ့နောက်တစ်ခုကတော့ရွှေသတ္ထုဆုံးပေါ့အခုနာမည်ကြီးပြီးတော့မှအရန်လက်ထွက်တဲ့ရမသည်ရှိရဒီမိုးထီမိုးမီယာနေပြီးတော့မှတောင်ဘက်ဆင်းသွားမယ်။နောက်ကြတော့မွန်ပြည်နယ်အထိသွေတန်းနေတဲ့ရွှေစုံပေါ့။နောက်အဲ့ရွှေစည်တွေကတပည့်ချင်းမျိုးနယ်အထိလက်ဆက်သွားတဲ့ဟာပေါ့။ဆိုအများဆုံးကတော့အခုထုတ်နေတဲ့ရမသည်အရှိပဲပေါ့။နောက်မိုးထီမိုးမီ။နောက်ဆုံးတစ်ခုကတော့ခရိုမိုက်ပေါ့နစ်ကယ်စုံပေါ့။ဒါဆိုရခိုင်ရိုးမှတစ်လျှောက်ရခိုင်မြောက်ဖက်နယ်ချင်းတောင်တန်းတောင်ဘက်အဓိကနောက်ကြတော့တကောင်းတောင်နေတာဆိုတော့သူကတော့ဘူမိရာအခေါ် of your light ဆိုတဲ့ကြောက်တင်နဲ့တွဲနေတဲ့ဟာပေါ့။နောက် chromite နဲ့ပေါ့လက်ကောင်။နောက်ဆုံးဟာဒီရေနံသဘာဝတံငွေဇုံပေါ့။ဒါကတော့ဗမာပြည်ရဲ့ပေါ့အလဲကျော်မှာဖြစ်နေတဲ့ဇုံကြီးပေါ့။နောက်ကန်းလွန်အထိဆက်သွားတဲ့ဟာပေါ့။ ဆိုအဲ့လိုဇုံနေပေါ့
တဘာဝအတန်စားတာတွေကဇုံလိုက်လဲခွဲလို့ရတယ်နေရာတော်တော်များများမှာလည်းရှိတယ်ဟိုရှာဖွေမတွေ့သေးတဲ့နေရာတွေလည်းရှိတာပေါ့နော်ဒီတွေ့ပြီးတဲ့နေရာတွေကလည်းသူ့ဖို့နေရာတွေရှိတယ်ဆိုတော့ဒါတွေကိုတားရှည်သုံးဆွဲလို့ရအောင်ဘာတွေလုပ်တယ်မှာလဲဆရာ
ဒါတွေတားရှည်သုံးဆွဲလို့ရအောင်ဆိုလို့ချင်းစောစောဒီဗရမားနီလာဒီကြောက်ဆွေးရဲ့သင်္ကန်းကယူရမှာပေါ့တော်လဲဟိုဈေးကလည်းအရန်ကောင်းတယ်သဝယ်လက်တရားလည်းရှိရဆိုပေါ့နင်းကထုတ်တဲ့ဟာမျိုးကိုရှောင်ရမှာပေါ့သဘောပေါ်ချင်းထိသေးရမှာပြောလို့ပြောထားရှိတဲ့အတိုင်းsustainable development ပေါ့လေရေရှိဖွံ့ဖြိုးမှုတိန်းနဲ့ဖွံ့ဖြိုးရေးပဲကောင်းတယ်သဘောပေါ်ရင်ကျင်ပေါ့အထိုက်လျောက်ထိန်းနဲ့ထုတ်တာတွေလည်းကျုံးဝင်ထိန်းပြောမှထုတ်တယ်အဲ့ဒါဆိုလို့ရှင်ဈေးကောင်းလည်းပိုရတယ်ရေရှိနောင်လာနောင်လာအတွက်လည်းကျန်တယ်ပေါ့
ဟုတ်ကဲ့ပါဆရာတဘာဝပဝန်းကျင်ထိန်းသိမ်းတာနဲ့တတုတင်ရဇာတာထုတ်တာနှစ်ခုကဆန့်ကျင်ပဲဖြစ်နေပါစေတတုတင်ရဇာတာတွေကထုတ်တယ်ဆိုတော့တဘာဝဝန်းကျင်ကပျက်စီးတယ်ဆိုတော့
သူကပျက်စီးတာများပါဘူ
းဟုတ်ကဲ့ဆိုတော့လေပတောင်းတောင်လိုနေရာမျိုးမှာအခုတောင်နေပြိုကုန်ပြီဘာမှမတန်တော့ဘူးမတူအောင်မထုတ်အောင်ဘူးတွေပြောတယ်ဒီဘက်ကလည်းတူးဖို့ထုတ်ဖို့တွေလုပ်နေကြတယ်ပေါ့အဲ့ဒါနဲ့ပတ်သက်ပြီးတော့ဆရာအမြင်လေးပြောပြပေးပါဆရာဒါမျိုးဘာတွေလုပ်တယ်လဲဆိုတ
ော့တွင်းတို့တန်ဇာတထုတ်တယ်ဆိုလို့ရှိရင်တော့ပုံမှန်ကြာပေါ့အနေနဲ့သူအများတော့ပျက်စီးတယ်ဟိုရွှေထုတ်တာပဲကြည့်သူရွှေသတ်ဆင်တာဒီနေ့ကတော့ထုထောင်းပြီးတော့မှပဓာနဲ့ဖန်တာပရာရီပါရီကလည်းလွန့်ထွက်ပြီးတော့ဟိုဖြစ်တာပဲ။နော်ဆိုင်နိုင်တဲ့ဒီဖန်တာပေါ့ဆိုင်နိုင်ဒီရှင်းဆိုတာလေဒါလည်းအနေရတော်တော်များတယ်ဆိုတော့ဒီပေါင်းကြံတော့ပစ္စည်းတာအဲ့ဒါဆိုတော့ဒီအသက်နိုင်ဆုံးပေါ့အ ਨੇ ဆုံးထုတ်အောင်ထုတ်လို့ရေးပေါ့အင်ဂျင်နီယာတွေကသိကြပါလေဒီထုတ်လို့တဲ့နည်းတွေရှိတယ်ဒါမျိုးတစ်ခုတော့ရှိတယ်ပို့တော့ဈေးကုန်နော်ဈေးကုန်မှာမမြင်ပဲနဲ့ရေရှိပေါင်းကြံမပစ္စည်းအောင်ပေါ့ထုတ်ပေးဖို့လိုတာပေါ့ဟိုလေဘရောင်းလိုနေရာမျိုးမှာဆိုလို့ရှိရင်လည်းသူစာရုပ်စာတမ်းအရာတော့ပေါင်းကြည့်ဒီမပျက်စီးအောင်အက်ဆစ်နဲ့ဖြန်းပြီးတော့ထုတ်လုပ်တဲ့အခါမှာရေလန်းချောင်းတို့နော်အက်ဆစ်တို့နျူထရလိုက်လုပ်တာတွေပါလေလေချာလုပ်မယ်ဆိုရင်ဟာပါတယ်ဆိုအဲ့ဒီအတိုင်းလုပ်ပေးဖို့တော့ဒီလိုတာပေါ့ဆိုစစ်ဆေးဖို့ကလည်းလိုတာပေါ့သတ္တုတွေဥပဒေရတော့ဥပြင်းနေလိုက်တာအကောင့်ထဲပေါ်ဖို့ပဲနောက်ကျတော့လုပ်ငန်းရှင်တွေကသုံးသင့်တာတော့သုံးပေးဖို့ပဲနောက်ငွေရလေးချမ်းချမ်းထားမိုက်ပြီးလို့ရှိလို့ရှိရင်ပြန်လည်းပြုတ်ပြင်ပေးရသောစာသူစာချုပ်မှာပေါ့အမြတ်ငွေဘလောက်ဘလောက်ချန်ထားရမလို့ဆိုတော့တနည်းတစ်ဆင့
်အခုဖားကန်လိုနေရာမျိုးမှာတော်တော်များများပျက်စီးနေတာကြတော့ဘလို့လုတ်တယ်မှာလဲဆရာ
အဓိကပျက်စီးကြတာတွေကတော့ရေလန်းချောင်းပိတ်တယ်လူလုတ်တဲ့တောင်တွေဖြစ်နေပြီးတော့မြေပြိုတောင်ပြိုရွာတွေလူတွေအနေများတဲ့ဟာဆိုတော့ပြုတ်ပြင်းပေးရမှာပဲစီမြေပြိုလွယ်တဲ့ဟာမျိုးတွေကိုဒီဖြန့်ထုတ်ပေးရမှာအဲ့ဒါမျိုးစသဖြင့်ပေါ့သူငွေကုန်ကြေးကြတော့ဒီများမှာပေါ့ငိုတွေကပါတော့ပါမယ်ဘလို့ပြန်လုတ်ပြရမယ်ဆိုအခုလက်ရှိအတော့လုတ်ပြဖို့မရဘူးကိုပစီတွေကဒီဆက်လက်ပဲပြီးထွက်ကုန်ပြီးတော့ပေါ်ကြဒီပြက်ပြောကြံခဲ့တောင်းလိုက်တောင်းလိုက်ဒီပျောက်ပျောက်သွားပြီ
ဘူမိပေရပညာရှင်ဒေါက်တာဦးသိန်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပြရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
တခင်မြို့သက်စီစဉ်ထုတ်လွှင့်ပေးနေတဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုတောက်ကြနေညပိုင်းမှာအစ်တင်နာစင်နိုင်တယ်လို့အခုလိုစနေနေ့မနက်ပိုင်းမှာပြန်လည်ထုတ်လွှင့်ချက်ကိုနာစင်နိုင်ကြပါရဲ့ရှင် VOA American တန်ရဲ့စနေနေ့မနက်ခင်းစီစဉ်တွေနာစင်နေကြရတာဖြစ်ပါရဲ့ရှင
် American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်တော်ရရှိမြတ်မြတ်ဈေးကြီးတဲ့စွမ်းအင်ဖြန့်ဝေပေးမှုကိုအားထားနေရခြင်းဟာအာဖရိကဆာဟာရာအတွင်းပိုင်းဒေသရဲ့ဖွံ့ဖြိုးတိုးတက်မှုအတွက်အဓိကအဟံတားတစ်ခုဖြစ်နေပါတယ်။ဒေသတွင်းနေထိုင်ကြတဲ့လူတွေရဲ့80ရာခိုင်နှုန်းနီးပါးဟာလျှက်စစ်ဓာတ်အားကောင်းမွန်စွာမရရှိကြပါဘူး။သူတို့ရတဲ့ဝင်ငွေတွေကအများပြတဲ့ပမာဏကိုစွမ်းအင်အတွက်မဖြစ်မနေသုံးစွဲနေကြရပါတယ်။မီးစက်တွေလေပတ်ဖို့အတွက်ဒီဇယ်စီတွေဝယ်ယူအသုံးပြုနေရတာတွေလက်ဆွဲမီးအိမ်တွေအတွက်ဓာတ်ငွေဖြစ်နေရတာမျိုးတွေပြုတ်လုံနေကြရတာပါဒါပေမဲ့တခုရှိတာကအာဖရိကမှာနေရောင်ခြည်ကတော့အများပြားရနိုင်ပါလေဒီချက်ဟာကမ္ဘာမှာအချို့တည်းဆုံးလူတချို့ရှိနေတဲ့ဒေသအတွက်ထူးခြားနေပါတယ်လွန်ခဲ့တဲ့တစ်နှစ်ကျော်ကအမေရိကန်ပြည်ထောင်စုရဲ့နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ရဲ့ကနဦးစီမံဆောင်ရွက်မှုဖြစ်တဲ့ Power Africa ကိုလက်တွဲဆောင်ရွက်နေကြတဲ့ဗြိတိန်နိုင်ငံကနိုင်ငံတကာဖွံ့ဖြိုးမှုဌာန Shell Foundation Africa ဖွံ့ဖြိုးရေးဘဏ်တို့ကဆိုလာအိမ်သုံးလျှက်စစ်ဓာတ်အားစနစ်အသုံးပြုနိုင်မှုရည်ရွယ်ပြီးတော့ Scaling of Grid Energy Grand Challenge for Development အစီအစဉ်ကိုစတင်ခဲ့ပါတယ်။ဒီအစီအစဉ်ရဲ့ရည်ရွယ်ချက်ကတော့2030ခုနှစ်အရောက်မှာ အာဖရိကတိုက်ဆဟာရာအတွင်းပိုင်းဒေသကအိမ်တန်းပေါင်း20ကိုတန်ရှင်းပြီးတော့ဈေးနှုန်းတက်သွားတဲ့လျှက်စစ်တပ်ရရှိစေဖို့ဖြစ်ပါတယ်။မကြာသေးခင်ကာလအထိအဲ့ဒီစီမံကိန်းရဲ့အစောပိုင်းကာလအတွင်းအများသုံးဓာတ်အားလိုက်နဲ့ဆက်ထားခြင်းမရှိတဲ့တီးတန့်စွမ်းအင်ထုတ်လုပ်ရေးကုမ္ပဏီပေါင်း40ရောကပါဝင်ရင်းနှီးမြှုပ်နှံမှုတွေပြုလုပ်ထားကြပြီးလျှက်စစ်ချိတ်ဆက်မှုအသစ် 4.8 တန်းပြုလုပ်ပေးနိုင်မယ်လို့မျှော်လင့်ရပါတယ်။challenge အစီအစဉ်ကနေထောက်ပံ့မှုပေးမဲ့ကုမ္ပဏီတွေရဲ့အောင်မြင်ရတဲ့အချက်တစ်ခုကတော့နေရောင်ခြည်စွမ်းအင်သုံးလျှက်စစ်ထုတ်လုပ်မှုစနစ်အတွက်ကုန်ကြစည်အမြန်ကျဆင်းလာတာကြောင့်ပုံမှန်လျှက်စစ်ဓာတ်အားလိုက်နေတဲ့ဝေးကွာတဲ့အရက်ဒီမှာနေထိုင်သူတွေအသုံးပြုလာနိုင်ကြတာပဲဖြစ်ပါတယ်။ဤစနစ်အတွက်ကိုကျေးဇူးတင်စရာအချက်တစ်ခုကနေရောင်ခြည်သုံးစွမ်းအင်ထုတ်လုပ်တဲ့ကိရိယာတွေကို mobile phone ကတဆင့်အဝေးကနေနေ့စဉ်ငွေသွင်းတဲ့နည်းလမ်းနဲ့အစ်ကြပေးချေဝယ်ယူနိုင်ပြီးတော့တနေ့ကိုအမေရိကန်ဒေါ်လာ15စင်လောက်အထိအနည်းဆုံးပေးသွင်းနိုင်တာဖြစ်ပါတယ်။ဤပညာနဲ့ငွေရေးကြေးရေးဆိုင်ရာစန်းတစ်တီထွင်မှုတွေကြောင့်လူများပြားဟာပထမဦးဆုံးချိန်ဖြစ်နေ့စဉ်လျှက်စစ်ဓာတ်အားကိုရရှိသုံးစွဲနိုင်နေကြပြီဖြစ်ပါတယ်။ဒီလိုလျှက်စစ်ဓာတ်အားအသုံးပြုလာနိုင်တဲ့အတွက်လူမှုအဖွဲ့အစည်းအတွင်းစီးပွားရေးလုပ်ငန်းတွေရှင်သန်တိုးတက်လာပါတယ်။ဆေးရုံဆေးကန်းတွေမှာကာကွယ်ဆေးတွေကိုစိတ်ချလက်ချတူလောင်ထားနိုင်ပြီဖြစ်တယ်လို့ကျောင်းသားတွေအတွက်လည်းနေဝင်ချိန်နောက်ပိုင်းအထိတင်ငန်းစာတွေကိုလေ့လာနိုင်ရပြီဖြစ်ပါတယ်။တန်ရှင်းပြီးတော့ယုံကြည်စိတ်ချရတဲ့လျှက်စစ်ဓာတ်အားကဒီလူမှုအတိုင်းဝိုင်းတွေကိုအလွန်ဆင်းရဲမွဲတေမှုတန်တရားကနေလွတ်မြောက်နိုင်စေပါလိမ့်မယ်။ The Scaling of Grid Energy Challenge for Development စီမံကိန်းနေယောင်ကြီးစွမ်းအင်အသုံးချနည်းပညာအိမ်တွေစီးပွားရေးလုပ်ငန်းတွေအတွက်အလင်းရောင်နဲ့လျှက်စစ်ဓာတ်အားထုတ်လုပ်ပေးမဲ့ကုမ္ပဏီတွေဟာအာဖရိကဆာဟာရအတွင်းပိုင်းဒေသမှာနေထိုင်သူလူတန်းပေါင်းများစွာရဲ့နေ့စဉ်ဘဝတွေကိုလုံးလုံးလျားလျားပြောင်းလဲပေးနေပြီဖြစ်ကြောင်းပါခင်ဗျာ
။ American Soya ရဲ့သဘောထားမြင်အားကိုတင်ပြလို့ပြပါပြီ
။အခုနားဆင်ခဲ့ကြတာကတော့ American Soya ရဲ့သဘောထားမြင်တာဖြစ်ပြီး VOE ရဲ့အားပေါ်မဟုတ်ကြောင်းသိစေရပါတယ်ရှင်။ VOE American တန်ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုမနေ့၈နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ20 25နဲ့32တို့ကနေပြန်လည်ဖမ်းယူနားဆင်နိုင်ကြပါတယ်။စနေနေ့ညပိုင်းမှာတော့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုနှาศင်ကြရဖို့ရှိပါတယ်ရှင်အခုစနေနေ့မနက်ဖက်အစီအစဉ်ဆုံးမတက်ခင်မှာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင
်ဤရနိုင်ငံမှာအစိုးရလူလာသူနဲ့စန့်ကျင်သူတွေရဲ့အပြိုင်ဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးဆွေးနွေးဖို့ကုလသမဂ္ဂလူမျိုးရေးကောင်စီရေးပေါ်အစည်းအဝေးတစ်ရက်ကိုတောက်ကြနေတာလို့ပါတယ်အဲဒီဆန္ဒပြပွဲတွေကနေလူ22ယောက်တည်ဆုံးပြီးတထောင်ကျော်အဖမ်းခံထားရပါတယ်တောက်ကြနေ့လူမျိုးရေးကောင်စီအစည်းအဝေးခေါ်ဖို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမကြီးနီဂီဟီလီကပန်ကြားတာဖြစ်ပြီးရုရှားနဲ့တခြားဖွဲ့ဝင်နိုင်ငံတွေကတော့ဒီလို့ရပေါ်ဝေဖန်ပါတယ်။အီရန်ဆန္ဒပြပွဲတွေဟာပြည်တွင်းရေးကိစ္စဖြစ်ပြီးနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုချင်းချောက်မှုမရှိဘူးလို့ပြောကြပါဗျ။ပါကစ္စတန်ကိုအမေရိကန်ကအထောက်ကူပေးမှုဆိုင်ငံ့လိုက်တာဟာလူမျိုးရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုနဲ့ဒေသတွင်းငြိမ်းချမ်းရေးကြိုးပမ်းမှုတွေအတွက်နှစ်နိုင်ငံလက်တွဲဆောင်ရွက်နေမှုကိုထိခိုက်စေနိုင်ပေမယ့်အကြံဖက်ဝါဒဆွဲတိုက်ဖြစ်ရေးပါကစ္စတန်ရဲ့လုပ်ငန်းကိုတော့မထိခိုက်စေဘူးလို့ပါကစ္စတန်စစ်တပ်ကတောက်ကြနေမှာပြောလိုက်ပါတယ်။ပါကစ္စတန်ဟာငွေရအတွက်ဘယ်တော့မှတိုက်ခိုက်မှာမဟုတ်ဘဲငြိမ်းချမ်းရေးအတွက်ပဲတိုက်ခိုက်မှာဖြစ်တယ်လို့ပါကစ္စတန်စစ်တပ်ပြောခွင့်ရဗိုလ်ချုပ်အာစစ်ဂါဖူးက VOA ကိုပြောပါတယ်။တနိုင်ငံကြားအစည်းအဝေးဆွေးနွေးပွဲလုပ်ဖို့တောင်ကိုရီးယားကကမ်းလှမ်းတာကိုမြောက်ကိုရီးယားကတောက်ကြနေမှာလက်ခံလိုက်ပြီးဖြစ်ပြီးနေဆက်အပြည့်ရဲ့စစ်မဲ့ဆိုပန်မွန်ဂျုံကြေးရွာမှာရှေ့သတင်းပတ်အင်ကဇန်နဝါရီလ9ရက်နေ့ကျရင်တွေ့ဆုံဆွေးနွေးကြပါတော့မယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ပူးတွဲပြီးနှင်းစင်လုံနေကြစီးရီးလိကျင့်မဲ့အစီအစဉ်ကိုတောင်ကိုရီးယားကအင်ရှင်ပြစ်လက်ခံကျင်းပမဲ့အိုလံပစ်အားကစားပွဲတော်ပြီးတဲ့အထိရွှေ့ဆိုင်းထားမယ်လို့အမေရိကန်နဲ့တောင်ကိုရီးယားတို့ကဆုံးဖြတ်ခဲ့ပြီးနောက်တစ်ရက်မှာပဲမြောက်ကိုရီးယားကဆွေးနွေးပွဲလုပ်ဖို့ကမ်းလှမ်းတာကိုလက်ခံလိုက်တာဖြစ်ပါတယ်။ရန်ကုန်မြို့လမ်းမတွေပေါ်မှာကားဆင်းရဲတိတ်များလာတဲ့အမျှလမ်းကျောပိတ်ဆို့မှုအခြေအနေပိုဆိုးလာသလိုရင်းရံတွေလည်းပူကြီးလာပါတယ်။ကားဟောင်းတွေတင်သွင်းခွင့်ပေးလိုက်တဲ့နောက်ပိုင်းဒီလိုအခြေအနေပိုဆိုးလာတဲ့အတွက်Toyota Motor Car Company က Landrev ပညာပေးမှုတွေလုပ်ဖို့ပြင်ဆင်နေပြီဖြစ်ပါတယ်။မြန်မာကြက်ချင်းဒီအဖွဲ့လမ်းလုံခြုံစစ်ချောင်းမှုဆိုင်ရာနိုင်ငံတကာမိတ်ဆွေအဖွဲ့တို့နဲ့ပူးပေါင်းလှူဆောင်ကြမှာဖြစ်ပါတယ်ခင်ဗျာ
။စနေနေ့မနက်ခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လုပ်ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်ရှင်။စနေနေ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ19.42တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။သောရရှင်များနဲ့တို့ကမြန်မာပြည်သူတိသားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.